Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အတန်းရဲ2023ခုနှစ်ဇွန်လ9ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းထိုမီတာ24.50 လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်တို့မောင်သားမအနေခသိန်းကင်းရင်ကြပါစေခင်ဗျာဒီကိစ္စသတင်းတွေထဲမှာတော့ယူကရိန်းရေကာတာပောက်ခွဲကျိုးပြတ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းသမ္မတကအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအစည်းအဝေးကိုအရေးပေါ်ခေါ်ဆိုလိုက်ပါတယ်2014ခုနှစ်လုံကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုတရားစွဲဆိုထားတဲ့အမှုကိုနယ်သာလန်နိုင်ငံဟိတ်မြို့က ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာစတင်စစ်ဆေးနေပါပြီအင်ဒိုနီးရှားကိုဦးတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ10ရက်နေ့ကထွက်ခွာလာတဲ့ရိုဟင်ဂျာဒုက္ခသည်180ပါလေတစင်းပျောက်ဆုံးနေတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုမတ်သိနေပဲတင်ပြကြမှာပါ
။ကောင်းပါပြီရှင်။သတင်းတွေအပြီးအရင်ဆုံးနားဆင်ချက်ရမှာကတော့စကိုင်းတိုင်းကလေးမျိုးမှာစစ်ဆောင်ကလေးငယ်တွေရဲ့ပညာရေးဆိုင်ရာသတင်းပေးပို့ချက်ဖြစ်ပါတယ်
။ကျောင်းသား300လောက်ရှိတဲ့ထပ်တန်းကျောင်းတစ်ကျောင်းရဲ့နောက်ဒီစနစ်ဟောင်းတွေနဲ့100ကျော်လောက်ရှိတဲ့တစ်ဆောင်ရဲ့ပေါ့လေ။အဲ့ဒါရှိတာတော့ခလောလောဆယ်တော့
စစ်ကြင်မှာနားဆင်ချက်ရပါမယ်ရှင်ဒီနောက်မှာတော့မြန်မာစစ်တပ်ဝင်ငွေရင်းမြစ်တစ်ခုဖြစ်တဲ့ကျောင်းမြေရတနာလုပ်ငန်းကိုပြစ်မှတ်ထားရေးဗြိတိန်ကလှုပ်ရှားမှုကိုဗစ်ကပ်ရေးကြောင့်ပညာရေးနောက်ကျရမှုအပေါ်အမေရိကန်ကျောင်းသူကျောင်းသားတွေရဲ့စိုးရိမ်ချက်စတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးမှာဖြစ်ပါတယ်ဒီနောက်မှာတော့မြေကြီးရဲ့ဩဇာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ
်ယူကရိန်းရေကာတာကျိုးသွားတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗိုလိုဒီမာဆယ်လင်စကီကမြို့သားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီရဲ့အစည်းအဝေးကိုအရေးပေါ်ခေါ်ဆိုလိုက်ပါတယ်ယူကရိန်းမြေတကုံအကုန်လုံးကနေရုရှားကိုတိုက်ထုတ်ရမယ်ဆိုတော့ကိုကာကိုဗာရေအာလျက်စစ်ပေးရဆယ်ကိုဖျက်ဆီးလိုက်တာကဒါကဘာကြီးကိုအတီးဖြူပေးလိုက်တယ်လို့မစ္စတာဇယ်လန်စကီက Twitter လူမှုစာမျက်နှာမှာရေးခဲ့ပါတယ်ဆယ်ပေါက်ကွဲကျိုးတာအတွက်ယူကရိန်းနဲ့ရုရှားတို့ကအပြန်အလှန်ပစ်တင်နေကြတယ်လို့လူထောင်ချီပြီးဘေးလွတ်ရာကိုလည်းရွှေ့ပြောင်းပေးနေရပါတယ်ရုရှားသိမ့်ပိုက်ထားတဲ့နယ်အတွင်းကရေကာတာကပေါက်ကွဲကျိုးသွားတာကြောင့်ဒီနီပရိုမြစ်တလျှောက်ကလူပေါင်း6,000ကိုဘေးလွတ်ရာရွှေ့ပေးခဲ့ကြတာပါ။ယူကရိန်းအောက်မှာရှိနေတဲ့မြို့ရွာပေါင်း40နီနီလုံးဝဖြစ်ဖြစ်ဒစိတပိုင်းဖြစ်ဖြစ်ရေလွှမ်းမှုနေပြီးရုရှားလက်အောက်ကနယ်တွေမှာလည်းအလားတူဖြစ်နေမယ်လို့မျှော်လင့်ထားကြပါတယ်။ KI 3ခိုင်ကိုရွှေ့ပြောင်းမယ်လို့ရုရှားတင်မြှောက်ထားတဲ့ခါစားဒေတာအုပ်ချုပ်ရေးဖွဲ့ကပြောပါတယ်။ရုရှားကရေကာတာနဲ့မြစ်ရဲ့ဘက်ဘက်ကန်းကိုထိတ်ချုပ်ထားပြီးယူကရိန်းကညာဘက်ကန်းကိုထိတ်ချုပ်ထားတာပါ။ဥရောပကောင်စီကလည်းရေကာတာကျိုးပေါက်တဲ့အကြောင်းကိုဒီလအစည်းအဝေးမှာဆွေးနွေးမယ်လို့ကောင်စီဥက္ကဋ္ဌCharles Michel ကပြောပါတယ်။အရဘက်အခြေခံအဆောက်အုံတွေကိုဖျက်ဆီးတာဟာစစ်ရာဇဝတ်မြောက်တာရှင်ပါတယ်။ရုရှားနဲ့သူ့ရဲ့ကိုယ်စားလှယ်တွေကိုကျွန်တော်တို့အရေးယူရပါမယ်လို့ Michel ကလူမှုစာမျက်နှာမှာရေးထားပါတယ်။
2014ခုနှစ်တုန်းကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုဆွဲဆိုထားတဲ့အမှုကိုနယ်သာလန်နိုင်ငံဒီဟိတ်မြို့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာအင်ကာနီကစတင်စစ်ဆေးပါတယ်။2014ခုနှစ်ဇူလိုင်18ရက်ကရုရှားကျိုးတောင်နောက်ခံပြုသဘုံတွေကပြစ်ချခဲ့လို့လူ298ဦးသေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH17ပြစ်ချမှုအပါအဝင်ဒေတာရင်တိုက်ခိုက်မှုတွေအတွက်ရောချင်းငွေပေးဆောင်ဖို့ယူကရိန်းဘက်က ICJ မှာတောင်းဆိုထားတာပါကုလသမဂ္ဂရဲ့အစ်မြင့်ထိတ်တန့်တရားရုံးဖြစ်တဲ့ ICJ မှာယူကရိန်းဘက်ကရှစ်နေတွေကရှောက်ထားရမှာရုရှားကိုအကြမ်းဖက်နိုင်ငံအဖြစ်တစိ့တက်ခဲ့ပါတယ်2014ခုနှစ်ကစတင်ပြီးရုရှားဟာယူကရိန်းအရှေ့ပိုင်းကသဘုံတပ်ဖွဲ့တွေကိုလက်နက်နဲ့ငွေကြေးထောက်ပံ့ခဲ့ပြီးခရိုင်းမီးယားကိုသိမ်းယူပြီးနောက်ပိုင်းမှာလည်းလူမျိုးပေါင်းစုံနေနေတဲ့အတိုက်အဝန်းမှာခွဲခြားဆက်ဆံတဲ့ရုရှားအမျိုးသားရေးဝါဒသွတ်သွင်းခဲ့တယ်လို့ပြောပါတယ်ICJ မှာ၄ရက်ကြာကျန်းမာစစ်ဆေးမှုလုပ်တာမှာကြာတာပြင်းနေချင်ရင်တော့ရုရှားနိုင်ငံဘက်ကရှေ့နေတွေကပြန်လည်ခြေပမှာဖြစ်ပါတယ်။နှစ်ဖက်စလုံးဟာရှေ့သတင်းပတ်မှာလည်းတက်တည်အထောက်အထားတွေတင်ပြဖို့အခွင့်အရေးရအောင်မှာဖြစ်ပါတယ်။ဒီအမှုဟာယူကရိန်းနဲ့ဆင်ရွယ်ပြီးရုရှားကိုတရားစွဲဆိုထားတဲ့အမှုတွေတဲ့ကတစ်ခုဖြစ်ပြီးအပြည်ပြည်ဆိုင်ရာတရားရုံးကတရားသူကြီးတွေအဆုံးသတ်စည်းရင်ချက်ချနိုင်ဖို့ကတော့လက်နက်ချီကြအောင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။
အီရန်လောက်နေကြနီပရီရဲ့အတိုင်းအနောက်ကပိတ်ဆို့အရေးယူထားတာတွေကိုရုရှားကရှောင်ခွေးလှုပ်ဆောင်နေတယ်လို့ဗြိတိန်တိုင်းကအခြေစိုက် Royal United Services Institute RUSI ကမနေ့ကဇွန်လ6ရက်နေ့မှာအစီအကစားထုတ်ပြန်လိုက်ပါတယ်။2014ခုနှစ်မှာခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းစီကသိမ်းယူလိုက်ပြီးကတည်းကယူကရိန်းရဲ့မဟာမိတ်အနောက်နိုင်ငံတွေကရုရှားပေါ်ပိတ်ဆို့အရေးယူခဲ့ကြတာပါ။ဒါပေမဲ့ရုရှားဟာအီရန်စီကဗန်နိုင်းရင်နဲ့ကုန်သွယ်မဟာဗျူဟာတွေကိုသင်ယူပုံရတဲ့အထောက်အထားတွေရှိနေပါတယ်လို့ RUSI ရဲ့အစိုးရခန်းစားကပြောပါတယ်။ကုမ္ပဏီနဲ့တခြားပိုင်ဆိုင်မှုတွေကိုမိသားစုအဖွဲ့ဝင်ဒါမှမဟုတ်မိမိအပိုင်လူဒါမှမဟုတ်အဖွဲ့နာမည်ဖြစ်ပြောင်းလိုက်တာရုရှားဘူဘန်ကိုပိတ်ဆို့အရေးယူလိုက်တဲ့အတွက်နိုင်ငံခြားကိုရရှိရေးအတွက်ကုန်သွယ်ကုမ္ပဏီတွေကိုအသုံးပြုလာတာအဆရှိတဲ့ဥပမာတွေကိုအစိုးရခန်းစားမှာပေးထားပါတယ်။ဒုံးကျည်နဲ့တခြားလက်နက်တွေထုတ်လို့ရမှလိုအပ်တဲ့ပစ္စည်းတွေကိုသမတ်ပိတ်ဆို့အရေးယူထားတာရှောင်နိုင်ဖို့အတွက်ရုရှားဟာထုတ်လုပ်မှုကိုရက်တရက်ကိုအသုံးပြုနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဂျွန်လ၄ရက်နေ့ကတတိပေးလိုက်ပါတယ်။လိုအပ်တဲ့ခြေလှမ်းတွေကိုလှမ်းဖို့လိုပါတယ်လို့လည်းဇယ်လန်စကီကပြောခဲ့ပါတယ်။အထူးသဖြင့်စီရဲအတွက်လိုအပ်တဲ့အီလက်ထရောနစ်အစိတ်ပိုင်းတွေရဖို့ကပထမဖြစ်တယ်လို့အစီအကစားကိုပူးတွဲရေးသားခဲ့သူတောင်ကီတီကာက VOA ကိုပြောပါတယ်။ဒုတိယကတော့ရုရှားအနေနဲ့ရေနံတင်ဖို့နိုင်ဖို့ဈေးကွက်အသက်ရှာဖွေတာပဲဖြစ်တယ်လို့သူကဆိုပါတယ်။အနောက်နိုင်ငံတွေကပိတ်ဆို့အရေးယူတာကအနောက်နိုင်ငံတွေနဲ့ကုမ္ပဏီတွေအပေါ်ပဲတည်ရောက်မှုရှိတာမို့အိန္ဒိယဘာဟာရုရှားဘာနဲ့ဘန္ဒားရေးအရာချိတ်ဆက်လို့ကောင်းကောင်းရနေပါတယ်လို့တောင်ကီတီကာက VOA ကိုပြောပါတယ်
။အီရန်နိုင်ငံဟာအတန်းထက်15ဆမျက်နဲ့အမြန်နှုတ်နဲ့ပြန်တက်နိုင်ပြီးအကွာအဝေး869မိုင်ထိပြန်တက်နိုင်တယ်လို့အခိုင်အမာဆိုထားတဲ့ Hypersonic တုံးချီအမျိုးအစားတစ်ခုကိုအင်ကာနီမှာထုတ်ဖော်ပြသလိုက်ပါတယ်။ပုံမှန်ဆိုရင်အတန်းထက်မြန်တဲ့ဒုံးပြန်တွေဟာအတန်းရဲ့အမြန်နှုတ်ထက်အနည်းဆုံး5ဆပုံမြန်ပြီးရွေးရှားနေတဲ့အရာဝတ္ထုတစ်ခုနောက်ကနေလိုက်ပြီးတော့ပြန်တန်းနိုင်ပါတယ်။အခုဖတ်တာဒုံးကြီးကပဲဒိန်ဒုံးကြီးကာကွယ်ရေးစနစ်တွေအပါအဝင်လေးချောင်းရံကာကွယ်ရေးစနစ်တွေအလုံးကိုကျွတ်ဖြတ်နိုင်တယ်လို့အီရန်စစ်တပ်ကအခိုင်အမာကြေညာထားပါတယ်။ဒါပေမဲ့ဒါဘလောက်မှန်မလဲဆိုတာကတော့တိကျအတိမပြည့်နိုင်ပါဘူး။အမေရိကန်ကာကွယ်ရေးဌာနပြောရေးဆိုခွင့်ရှိသူတဦးကတော့ဒါနဲ့ပတ်သက်ပြီးတန်ပြန်ရှိကြောင်းပြောကြားခဲ့ပေမဲ့အကဲဖြတ်ဖို့ကိုတော့ညှင်းဆိုပြီးပင်တဂွန်စစ်ဌာနချုပ်အနေနဲ့အီရန်ရဲ့ဒုံးကျည်စနစ်နဲ့ပတ်သက်ပြီးခင်မီစံပြတဲ့ဤပညာတိုးတက်မှုမှန်သမျှကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။ဖာတာလို့အမည်ပေးထားတဲ့ဒီဒုံးကျည်မိတ်ဆက်ပွဲကိုအီရန်သမ္မတအီဘရာဟင်ရိုက်စီကိုယ်တိုင်တက်ရောက်ခဲ့တယ်လို့ဒီဒုံးကျည်အစ်စ်အချောင်းကိုလည်းအရင်ရက်အတော်ကြာကတည်းကကြီးညာတာတွေလုပ်ခဲ့တယ်လို့ပြင်ဆင်တာတွေလည်းဇက်တိုက်လုပ်ခဲ့တာပါ။အီရန်တော်လှန်ရေးအစောင့်တပ်ရဲ့လေကြောင်းဆိုင်ရာအကြီးအကဲအာမီယာအလီဟာဂျီဇာဒဲကလည်းသူ့ရဲ့လူမှုကွန်ရက် Twitter မှာဒီဒုံးပြန်အချောင်းရေးသားထားပြီးအင်ကန်နေမနဲ့မှာနေမင်းနဲ့အတူဖာတာလည်းထွက်ပေါ်လာပြီလို့ပြောဆိုထားပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133 540 kHz 14133 551 kHz 190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပို့ထုနဲ့သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားကိုဦးတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ1ရက်နေ့ကထွက်ခွာလာခဲ့တဲ့ရိုဂျာဒုက္ခသည်180ပါလေတစ်စင်းပျောက်ဆုံးနေပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာအကြမ်းဖက်တာတွေများလာတာကြောင့်ထွက်ပြေးလာကြရတဲ့ရင်ခွင်ပိုက်ကလေးတွေကိုဝင်ဆောင်မိခင်တွေနဲ့ကြောက်ရွံ့နေတဲ့ကလေးတွေလေပေါ်မှာပါလာကြတယ်လို့အဲ့ဒီလေပေါ်ကသူတွေကိုလှုပ်ခဲ့တဲ့အင်တာဗျူးတွေဗီဒီယိုတွေနဲ့အသံသွင်းခဲ့တဲ့ပြောဆိုချက်တွေကိုအခြေခံပြီး AP သတင်းကပြောတာပါ။လီဘောပါသူတချို့ဟာတပေါင်းများစွာကွဲကွာနေခဲ့တဲ့ကိုအိမ်တောင်ဘက်နဲ့ပြန်ဆုံနိုင်ဖို့လိုက်ပါလာကြသူတွေဖြစ်ကြပါတယ်။မကြခင်လတွေအတွင်းကရိုဟင်ဂျာလေတွေနဲ့နေရာကိုသိရတဲ့အခါရေချောင်းသွားလာနေတဲ့တင်မောတွေကိုကယ်ဆယ်ဖို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကမြစ်တာရက်ခံခဲ့ပေမဲ့သွားလာနေတဲ့တင်မောတွေကမခက်တင်ခဲ့ကြပါဘူး။ဒီအရင်တုန်းကတော့ပင်လယ်ပြင်ရှိတဲ့နိုင်ငံတွေဟာဒုက္ခသည်လေတွေကိုရှာဖွေခဲ့တာတော့ရှိခဲ့ဘူးပါတယ်။ဒါပေမဲ့တွေ့တဲ့အခါမှာလည်းပင်လယ်တဲကိုပဲပြန်သွားခိုင်းခဲ့ကြတာပါ။နောက်ပိုင်းမှာတော့အဲ့ဒီလိုရှာဖွေတာရှိတော့ပါဘူးလို့ရိုဟင်ဂျာအချက်တဲကိုစောင့်ကြည့်နေတဲ့ရခိုင်စီမံချက်အဖွဲ့ကညွှန်ကြားမှုခရစ်လီဝါကပြောပါတယ်။မနစ်တုံးကလည်းရိုဟင်ဂျာဒုက္ခသည်3500ကျော်ဟာဘင်္ဂလားဒေ့ပင်လယ်အော်နဲ့အာဒမန်ပင်လယ်ပြင်ကိုဖျက်ကူးခဲ့ကြတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီထက်ကအနည်းဆုံး348ယောက်ပျောက်ဆုံးသွားခဲ့ပါတယ်။2014ခုနှစ်ကတည်းကဆိုရင်ဒီအရေးအတွက်ဟာအမြင့်မားဆုံးပျောက်နေတဲ့အရေးအတွက်ပါ။
မေလာရုံကဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါစိုက်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံမြောက်ပိုင်းမှာရှိတဲ့စစ်ပေးဆောင်စခန်းတွေကယာယီတဲတွေအများအပြားပျက်စီးဆုံးရှုံးခဲ့ကြောင်းနဲ့ထိခိုက်ခံစားရသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ 1.64 သန်းကူညီကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကအင်ကာနစ်မှာကြေညာချက်ထုတ်ပါတယ်။အာဆီယံရဲ့ကယ်ဆယ်ရေးပစ္စည်းတွေကိုလာမယ့်ဇွန်လ16ရက်နေ့ကနေ22ရက်နေ့အထိပင်လယ်ရေကြောင်းနဲ့ပို့ဆောင်ဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ကယ်ဆယ်ရေးပစ္စည်းတွေထဲမှာအမိုးအကန်နဲ့စက်ကရိယာတွေအပါအဝင်မရှိမဖြစ်လိုအပ်တဲ့အစားအစာရိတ်ခါမဟုတ်တဲ့ပစ္စည်းတွေရေသန်းနဲ့တကူရေသန်းရှင်ရေထောက်ပံ့ရေးပစ္စည်းတွေပါဝင်ပါတယ်။အစားအစာမဟုတ်တဲ့ပစ္စည်းတွေရေနဲ့မိလာတန့်ရှင်းရေးကရိယာတွေပါဝင်တဲ့နောက်ဆုံးအတုပ်ကတော့ဇွန်လ20ရက်နဲ့28ရက်နေ့တွင်မှာမြန်မာနိုင်ငံကိုရောက်ရှိမယ်လို့မျှော်လင့်ထားကြောင်းအာဆီယံကပြောပါတယ်။အာဆီယံရဲ့ရေးပေါ်တုံ့ပြန်ရေးနဲ့အကဲဖြတ်ရေးအဖွဲ့ကဘေးသင့်ဒေသတွေမှာခနဲ့ဦးအကဲဖြတ်မှုတွေအပြီးတက်ခဲ့ပြီးလက်တလော့အရေးပေါ်လိုအပ်ချက်တွေကိုလည်းအရင်သတင်းဘက်ကထုတ်ပြန်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်တိုင်းက Cox Bazar ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်မိသားစု၄စုရဲ့လူ23ယောက်ကိုကုလသမဂ္ဂဒုက္ခသည်ဆရာမဟာမင်းကြီးရဲ့ UNHCR ကစာနာအိတ်ခါထောက်ပံ့လာရလိုက်ပါတယ်။အဲ့ဒီမိသားစု၄စုကစံသက်စီမံချက်အောက်မှာပြန်သွားကြဖို့သဘောတူညီထားကြပြီလားဖြစ်တယ်လို့ဒုက္ခသည်တက်တာရေးနဲ့ပြန်ပို့ရေးကော်မရှင်နာမက်မီဇူနာကပြောပါတယ်။မိသားစုကိုတနင်္လာနေ့မနေ့ကစပြီးထောက်ပံ့လာရလိုက်တာပါဒါပေမဲ့ UNHCR ကတော့ဘာကြောင့်အဲ့ဒီလိုရိုက်လိုက်ရတယ်လဲဆိုတော့ကိုထုတ်ဖော်မပြောပါဘူးဒါပေမဲ့သူတို့ကိုတနည်းတဖုံတနည်းတလန်းနဲ့စာနာဧကထောက်ပံ့နေပါတယ်လို့လည်း Matt Masala ကပြောပါတယ်စာနာဧကထောက်ပံ့တာကိုရလိုက်တဲ့အကြောင်းပြချက်ကိုတော့ရာထူးမြင့်တဲ့တာဝန်ရှိသူတွေကပဲရှင်းပြနိုင်တယ်လို့သူကဆိုပါတယ်
မလေးရှားရေချောင်းထိမ့်သိမ့်ရေးအေဂျင်စီကမြန်မာနိုင်ငံသား၄ဦးလုက္ကိုင်နေတဲ့ဒေသခံ၅ဘန်းတင်မော်ဒစင်ကိုပြည်내ပြည်내ပေါ်လာခန္တီမြို့ရဲ့အနောက်ဖက်ရေမိုင်18မိုင်အကွာမှာတပ်တွေကအထောက်ထားဆက်ရွက်စစ်တမ်းတွေမပြနိုင်မှုနဲ့ဇွန်လ9ရက်နေ့ကဖမ်းဆီးချောင်းမလေးရှားပြည်တွင်းသတင်းဌာနပနားမားမှာဖော်ပြပါတယ်ပင်လယ်ပြင်မှာပုံမှန်ကင်းလည်နေတဲ့ရေချောင်းထိမ့်သိမ့်ရဲ့ဖွဲ့ကမြန်မာတွေလုက္ကင်နေတဲ့တင်ဘောကိုမွန်းလွယ်2နာရီလောက်မှာတားဆီးစစ်ဆေးခဲ့ပြီးစစ်ဆေးချက်အရ Class C အမျိုးအစားတင်ဘောကိုတရားဝင်မှတ်ပုံတင်ဆက်ရွက်စတန်းနဲ့အလုတ်လုက္ကင်ခွင့်ပါမစ်မရှိတဲ့မြန်မာနိုင်ငံသား၄ဦးကမောင်းနှင်လာကြောင်းတွေ့ရှိရတာဖြစ်တယ်လို့ပြည်နှံကရေချောင်းထိမ့်သိမ့်ရဲ့ဌာနတာဝန်ရှိသူတွေကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်ရှင် ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့တူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြမှာဖြစ်ပါတယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့အထက်တန်းချောင်းနဲ့စာတင်ဆောင်တွေမှာဆစ်ရှောင်းကလေးငယ်တွေကြောင်းပြန်တက်နေကြပါပြီမုန်တိုင်းလွန်ကာလမှာကြောင်းပြန်တက်နိုင်ပြီဆိုပေမဲ့မိုးဥကျချိန်မှာဖြစ်လေရှိတဲ့သွေးလွန်တုတ်ခွေးလိုရောဂါမျိုးမဖြစ်စေဖို့ကိုလည်းကြိုတင်ပြင်ဆင်ဆောင်ရွက်ဖို့လိုကြောင်းဆစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ကပြောပြမှာပ
ါစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့အထက်တန်းကျောင်းနဲ့စာတင်ဆောင်မှာဆစ်ဆောင်ကလေးငယ်တွေအခုနှစ်ကျောင်းဖွင့်ရသည့်အမီတက်ရောက်ပညာသင်ကြားနေတယ်လို့ကလေးတောင်ပိုင်းကဆစ်ဆောင်တွေကိုကူညီပေးနေတဲ့ CDM ကျောင်းဆရာတူကပြောပါတယ်
။ကျောင်းသား300လောက်ရှိတဲ့ထပ်တန်းကျောင်းတစ်ကျောင်းရဲ့နောက်ဒီစနစ်ဟောင်းတွေနဲ့100ကျော်လောက်ရှိတဲ့အဆောင်တစ်ဆောင်ရဲ့ပေါ့လေ။အဲ့ဒါရှိတာတော့ခလောလောဆယ်တော့အဆင်ပြေနေပါတယ်။အဆင်ပြေတယ်ဆိုတာကဒီမုံတိုင်းကျောင်းဖြစ်တာတော့ကျွန်တော်ပြန်ပြင်ပြီးပြီပေါ့
ကလေးတွေကြောင်းပြန်တက်နေကြပြီဆိုပေမဲ့စစ်ကြောင်းရဲ့သတင်းကိုတော့အမြဲတမ်းနားဆွင့်နေရတယ်လို့ပြောပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာစာတင်ကြောင်းနဲ့6မိုင်အကွာလောက်ကိုရောက်ပြီးဆိုရင်ကလေးတွေကိုလူစုခွဲပြီးတော့မိဘတွေစီကိုပြန်လွှတ်ရတာမျိုးလည်းရှိတယ်လို့ပြောပါတယ်နယ်မြေအခြေအနေပေါ်မူတည်ပြီးတော့လေကြောင်းသတိပေးချက်ရှိရင်လည်းအရေးပေါ်ရွှေ့ပြောင်းရတာမျိုးတွေရှိနေတဲ့အနေထားပါဆရာနာတင်ထားတဲ့ကာလမှာပညာသင်ကြားနေတဲ့ကလေးငယ်တွေအခုလိုမျိုးအခြေအနေတွေနဲ့ဖြတ်တန်းရတာမျိုးရှိသလိုမိုးရင်းကာလအချိန်ရောက်ရှိလာချိန်မှာဆစ်ဆောင်နေရသူတွေဟာရှင်းနှစ်ကအတွေ့အကြုံတွေရှိနေလို့အခက်အခဲတွေနဲ့အသားကျနေလောက်ပါပြီလို့ဆစ်ဆောင်ကူညီသူတွေကပြောပါတယ
်ဆစ်ဆောင်သခန်းဆိုရလဲကျွန်တော်တို့ကကံကြီးတွေဖွင့်ပြီးနေတဲ့အနေထားမဟုတ်ဘူးရဲ့သူဟိုဆွေမျိုးတဲတွေတို့သူတဲကိုတဲသူရတော့ကိုရတော့ပေါ့ပြောရရင်သခန်းပြောက်နေတာပဲအဲ့လိုမျိုးမူလရွာတွေထဲကိုပြန်နေတော့တာပဲရှိတယ်သူဘွားနဲ့သူသူ့အနဲ့သူပေါ့အဲ့လိုတဲတွေပါတယ်မှာနေပြီးတော့တနှစ်ကျော်ကျော်လဲဖြစ်ပြီးဆိုတော့အသားကျတလောက်ဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့အချင်းပြေမှာပါမိုးရသည်ကက်ခဲတာကတော့ဒီသူသူဟိုပေါ့ကျမကြီးသူသွားဖြစ် မျိုးတက်ဖို့မလွယ်တာမျိုးတွေတို့အမျိုးပေါ်ဒါပေမဲ့ကျွန်တော်တို့မစီပင်းကန်းတော့လက်တကန်းဟိုပေါ်တိတ်မဝေးတဲ့နေရာမှာရှိပါတယ
်ကလေးတောင်ပိုင်းမှာကျမ်းမာရေးလိုအပ်ချက်အတွက်ကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေရှိပါတယ်မိုးကြကာလအခုလိုကြောင်းဖွင့်စအချိန်မှာတော့သွေးလွန်တုပ်ကွေးလိုရောဂါမျိုးတွေမဖြစ်စေဖို့ကိုလည်းကြိုတင်ကာကွယ်မှုတွေလှုပ်ဆောင်ရမယ်လို့စီရီယန်ကျောင်းဆရာကပြောပါတယ်
ကျွန်တော်မုံတိုင်းပြီးတဲ့နောက်မိုးတက်တက်မဲမဲတစ်ချိန်ထက်ရွာပြီးမိုးရွာကြီးစပြီပေါ့အဲ့လိုမျိုးပါပဲဒီသွေးလွန်တုပ်ကွေးတို့ပါတော့ဖြစ်နိုင်စရာရာဒီလိုအစတာပေါ့လေမိုးရွာကြီးအပြိုးပေါ့ကျမ်းမာရေးပိုင်းကတော့ကျွန်တော်တို့အန်ယူဂျီအောက်ကနေဖွင့်ထားတဲ့ကျမ်းမာရေးဟိုပေါ့နော်ဆေးရုံပေါ့ဒီ20လောက်ရှိတယ်အဲ့အမျိုးရှိပါတယ်နောက်နက်ကွာပေါ့ဟဲ့ကဲနဝလူမျိုးတွေဖွဲ့ပြီးတော့ဆောက်ရှောက်နေတာမျိုးတွေရှိတယ်ဆိုးဆိုးကဗန်တိုင်းမစ်ဆင်မျိုးဆိုရင်တော့နိုင်မှာမဟုတ်ပေါ့လေအဲ့လိုမျိုးမဖြစ်အောင်တော့ဒီကြိုတင်ကာကွယ်မှုပံပုံတော့လောရမှာပေါ့အဲ့ဒီအနေထားပါတယ
်စစ်ကောင်စီတက်တဲ့ဒေသခံပြည်သူကာကွယ်ရေးတော်လှန်ရေးအဖွဲ့တို့ကြားမှာစစ်ရေးတင်းမာမှုတွေရှိနေတဲ့ဇကိုင်းတိုင်းမှာတော့လေကြောင်းတိုက်ခိုက်မှုကခက်စိတ်စိတ်ရှိနေတာပါကလေးမျိုးမြောက်ပိုင်းရှုကင်းသာကြေးရွာကစာတင်ကျောင်းကိုဂျွန်လ9ရက်နေ့မနက်ပိုင်းအချိန်တုန်းကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးတော်လှန်ရေးအဖွဲ့ဒီဘက်ကပြောထားပါတယ်ကြားကာလပညာရေးဘက်ကလေကြောင်းကနေတဆင့်စီရေးပြတ်မှတ်ထားပြီးတော့အတုံးချခံရမှာကိုစိုးရင်နေတဲ့ကြားကကလေးမျိုးနယ်တောင်ပိုင်းကစာတင်အရွယ်ကလေးငယ်တွေကပညာသင်ကြားနိုင်မှုကြိုးပမ်းနေရတာပါ။နယ်မြေမတည်ငြိမ်ပေမဲ့လည်းဆစ်ဆောင်နေရတဲ့ကလေးငယ်တွေရဲ့ပညာရေးအတွက်ဆောင်ရွက်နေရချိန်မှာအခုလိုလေကြောင်းကနေတိုက်ခိုက်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်ခံရမှာကိုစိုးရင်စိတ်တွေရှိပါတယ်လို့ကလေးငယ်တွေကိုပညာသင်ကြားပေးနေတဲ့ဆရာတွေကလည်းပြောပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်တာရှင်များရှင်မြန်မာစစ်တပ်ရဲ့ဝင်ငွေအရင်းမြစ်ဖြစ်စေတဲ့ကျောင်းမြတ်ရတနာလုပ်ငန်းကိုပြစ်မှတ်ထားဖို့ဗြိတိန်နိုင်ငံမှာရှိတဲ့ကျောင်းမြတ်ရတနာလက်လီအယောင်ဆိုင်တွေကိုစီယုံလှုပ်ရှားနေပြီဖြစ်ကြောင်းဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူးမတ်ခ်ဖာမနာက VOA ကိုပြောပါတယ်ကျောင်းမြတ်ရတနာလက်လီရောင်းချနေတဲ့ကုမ္ပဏီပေါင်း40ခုစတင်စာရေးသားပေးပို့ခဲ့တဲ့မြန်မာကျောင်းမြတ်ရတနာတပိတ်မောက်လှုပ်ရှားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့မိုင်းရင်ကျင်းနိုင်ငံမတ်ခ်ဖာမနာကိုဇွန်ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒီမှာစစ်တပ်ရဲ့ဝင်ငွေရရှိနိုင်တဲ့အရင်းမြစ်အားလုံးကိုတားမြစ်နိုင်ရေးနီလန်းပေါင်းစုံကိုကျွန်တော်တို့စီးအောင်လှုပ်ရှားနေတာပါအထူးသဖြင့်စစ်တပ်ပိုင်းကုမ္ပဏီတွေကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့ဖို့မြန်မာရင်းနှီးတဲ့သဘောတောင်းတွေကိုပိတ်ဆို့အရေးယူဖို့စတာတွေကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါတယ်ခုတော့စစ်တပ်ရဲ့နောက်ထပ်အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့ကြောက်မြတ်ရတနာလုပ်ငန်းကိုပိတ်ဆို့အရေးယူပြီးကျွန်တော်တို့စတင်လှုပ်ဆောင်နေတာပါဘာကြောင့်လဲဆိုရင်မြန်မာစစ်တပ်ပိုင်းနဲ့ကြောက်မြတ်ကုမ္ပဏီတွေရှိသလိုနိုင်ငံတော်ပိုင်းကြောက်မြတ်ရတနာလုပ်ငန်းကိုလည်းစစ်တပ်ကထိချုပ်ထားတာပါနောက်ပြီးတော့ကျောင်းမြေရတနာရောက်ချမှုကနေအခွန်ငွေတွေကလည်းစစ်တပ်စီကိုပဲသွားနေတာပါစစ်တပ်ဟာသူထိန်းချုပ်မှုအောက်မှာမရှိတဲ့နယ်မြေတွေမှာကြောက်စိမ့်နဲ့အခြားတပ်တုဒုဖော်ရေးအတွက်လိုအပ်တဲ့ပစ္စည်းတွေတည်ဆောင်လာမှလည်းအခွန်ငွေတွေကောက်နေပါတယ်ဒါကြောင့်စစ်တပ်ကသူတို့အတွက်ဝင်ငွေတွေကိုနီလန်းပေါင်းစုံနဲ့ရှာဖွေနေတာပါ Global Witness အဖွဲ့ရဲ့စုံစမ်းစစ်ဆေးချက်တွေအရကျောင်းမြေရတနာလုပ်ငန်းကနေနှစ်စဉ်ဝင်ငွေ American Dollar 1 Billion လောက်ရှိနေတယ်လို့ခန့်မှန်းထားပါတယ်ဒီငွေတွေဟာစစ်တပ်အတွက်ဝင်ငွေတွေဖြစ်ဖို့အစိတ်ပိုင်းတစ်ခုအနေနဲ့သိကြပါတယ်။ဒီငွေတွေသုံးပြီးမြန်မာပြည်သူတွေကိုဖိနှိပ်ရမှာလေကြောင်းကနေတိုက်ခိုက်ဖို့အတွက်ဂျက်လေယာဉ်တွေဝယ်တာ၊လေယာဉ်လောင်စာဆီတွေဝယ်တာ၊တရက်နဲ့ကြီးစံတွေဝယ်ဖို့စစ်တပ်ကအသုံးပြုနေတယ်ဆိုတာကျွန်တော်တို့သိရှိထားပါတယ်
။ဘာမကမ်ပိန်း UK ရဲ့ဒီထုတ်ပြန်ချက်ထဲမှာဆိုလို့ရှိရင်ဗြိတိန်မှာရှိတဲ့ကြောင်းမြတ်ရတနာလက်လီရောင်းတဲ့ကုမ္ပဏီပေါင်း40ကိုစာရေးသားပေးပို့ထားတဲ့အထက်မှာအဲ့ဒီကုမ္ပဏီတွေအနေနဲ့သူတို့ရောင်းတဲ့ဒီကြောင်းမြတ်ရတနာမူရင်းထွက်တဲ့နိုင်ငံကိုပေါ့နော်တတိမထားမိကြဘူးလို့ပြောထားပါတယ်အဲ့တော့ဒီမတ်ခ်ဖာမနာတို့ဘက်ကအဲ့ဒီလူမျိုးဘာကြောင့်ပြောနိုင်တာလဲရှင
် What we've done is we've done research into some of the biggest
ဒါရှိနေတဲ့အကြီးဆုံးကြောင်းမြတ်ရတနာလက်လီဆိုင်တချို့ကိုသုတေသနပြုထားပါတယ်အဲ့ဒီဆိုင်တွေထဲမှာတကယ်ကိုထင်ရှားချွတ်ကြားသူတွေဝစ်စနဲ့နမကြီးကြောင်းမြတ်ရတနာဆိုင်တစိတ်တွေလည်းပါဝင်ပါတယ်။တချို့ဆိုင်တွေကြတော့သေးသေးပါပဲ။ဒါပေမဲ့မြန်မာနိုင်ငံကကြောင်းမြတ်တွေကိုရောင်းတာတွေ့ရပါတယ်။ဒါကြောင့်ရတနာတွေလက်လီရောင်းတဲ့ကုမ္ပဏီ40ကိုကျွန်တော်တို့စပြီးတော့စာရီရေးသားပေးပို့ခဲ့ပါတယ်။နောက်ပိုင်းမှာတိတိမကအများကြီးဖြစ်လာနိုင်ပါတယ်။အခုတော့ကုမ္ပဏီပေါင်း40ကိုစပြီးစာရေးသားပေးပို့ပါတယ်။သူတို့ရောင်းတဲ့ကြောင်းမြတ်ရတနာရင်းမြစ်တွေကဘယ်ကလဲလို့မေးထားပါတယ်။နောက်ပြီးတော့သူတို့စီမှာရှိနေတဲ့မနက်ငယ်ကလာတဲ့ကြောက်မြတ်ရတနာတွေဟာစစ်တပ်ကိုငွေကြေးရအကျိုးမြတ်မဖြစ်စေဘူးဆိုတာတသက်ပြဖို့လဲတောင်းဆိုထားပါတယ်တကယ်လို့မပြနိုင်ဘူးဆိုရင်မနက်ငယ်ကကြောက်မြတ်ရတနာတွေကိုသူတို့အသုံးမပြုပါဘူးဆိုတဲ့ policy ရှိဖို့ကျွန်တော်တို့အကြံပေးထားပါတယ်ဒီလိုတွေလုပ်ဖို့ကလည်းသူတို့မှာစိန်ခေါ်မှုတွေအများကြီးရှိနေပါတယ်အဓိကကတော့သူတို့ရောင်းချနေတဲ့ရတနာတွေဟာမြန်မာစစ်တပ်တွေငွေကြေးရမသက်ဆိုင်ဘူးဆိုတာတသက်ပြနိုင်မှုပါကုမ္ပဏီအများစုကဗရမများတွေရောင်းနေပေမဲ့ မူရင်းဘယ်ကလဲဆိုတာဖော်ပြမထားပါဘူ
းအဲ့တော့ဒီကြောင်းမြတ်ယတနာလက်လီရောင်းနေကုမ္ပဏီတွေဘက်ကရောမတ်ဖာမနာတို့ကိုဟိုတုံ့ပြန်တာရောရှိလားရှင
် We wrote to the companies last week we have already had a response from one company to say
ဒီကဘက်ကကုမ္ပဏီတွေစီကျွန်တော်တို့စာရေးသားပေးဖို့ထားပြီးပါပြီကုမ္ပဏီတစ်ခုစီကပြန်စာအရဆိုရင်သူတို့ရောင်းတဲ့ဗတ်များထိုင်းကဖြစ်တယ်လို့တုံ့ပြန်ထားပါတယ်မြန်မာနိုင်ငံဆိုရင်သူတို့မသုံးဘူးဆိုတဲ့ policy သူတို့မှရှိနေတယ်လို့ပြောပေမဲ့သူတို့ရဲ့တရားဝင် website မျက်နှာမှာဖော်ပြမထားပါဘူး။ဒါပေမဲ့ကျွန်တော်တို့ကိုတုံ့ပြန်တဲ့စာမှာတော့ဒီ policy ကိုအတည်ပြုကြောင်းဖော်ပြထားပါတယ်။နောက်ထပ် company တစ်ခုကလည်းသူတို့ဝယ်ယူနေတဲ့အရင်းမြစ်တွေစီကိုပြန်ပြီးစုံစမ်းမဲ့အကြောင်းတုံ့ပြန်ထားပါတယ်။အဲ့တော့ကနဦးတုံ့ပြန်မှုဆိုရင် company 3ခုရှိနေပါပြီ။ကျွန်တော်တို့သုံးသက်ချက်အရ company အများစုဟာသူတို့ရောင်းနေတဲ့ကြောင်းမြတ်အရင်းမြစ်ကိုမသိကြပါဘူး။အခုလို့ကျွန်တော်တို့စာရေးသားလိုက်တဲ့အတွက်ဒါတွေကိုစုံစမ်းဖို့သူတို့လှုပ်လာကြနိုင်မယ်လို့ယူဆရပါတယ်။ကျွန်တော်တို့လည်းစောင့်ကြည့်မှာပါ။တလကြပြီဆိုရင်တော့တုံ့ပြန်မှုရှိတဲ့ကုမ္ပဏီတွေစီကိုနောက်တစ်ချိန်စာရေးပြီးပို့ဖို့ရှိပါတယ်။သူတို့ကိုအခွင့်အရေးထပ်ပြီးပေးတဲ့သဘောပါ။ကျွန်တော်တို့ဘက်ကတော့ဒီလှုပ်ရှားမှုကထွက်လာတဲ့ရလဒ်တွေကိုအစီရင်ခံစာထုတ်ပြန်မှုရှိပါတယ်။ဗဒမားဒါမှမဟုတ်မြန်မာနိုင်ငံထွက်တဲ့အခြားကြောင်းမြတ်ယရနာတွေကိုဝယ်ယူတဲ့အခါမှာစစ်တပ်တွေအငွေငွေအကျိုးမြတ်မဖြစ်စေဖို့ဗြိတိန်ကကြောင်းမြတ်လုပ်ငန်းရှင်တွေမှာတာဝန်ရှိနေတယ်ဆိုတော့အစီရင်ခံစာဆောင်ထုတ်ပြန်မှာပါ။
အခုလိုဒီကြောင်းမြတ်ယတနာကမ်ပိန်းလှုပ်ရှားမှုကနေပြီးတော့ဟိုဘလို့ရိုက်ခတ်မှုတွေဘာတွေအကျိုးသက်ရောက်မှုတွေရှိမယ်လို့မျှော်လင့်ထားလဲရှင
် And we hope from this way we can start to raise
မနက်ကကြောင်းမြတ်ယတနာတွေကိုဝယ်ယူမယ်ဆိုရင်ဖြစ်လာနိုင်တဲ့အနေအကျိုးဆက်တွေကိုဗြိတိန်နိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေသတိပြုလာအောင်သိပေးနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်လူမျိုးတုံးတက်ဖြတ်နေတာစာတင်ကျောင်းတွေကိုဘုံခွဲတိုက်ခိုက်နေတာကလေးတွေကိုမရင်းချင်တာစာရတွေကိုကျူးလွန်နေတဲ့မြန်မာစစ်တပ်တွေပဏငွေရအထောက်ပံ့ဖြစ်နိုင်နေဆိုတာသူတို့သိထားဖို့လိုပါတယ်။လောလောဆယ်အနေထားအရဆိုရင်ဒီနိုင်ငံမှာရှိတဲ့ကြောင်းမြတ်လုပ်ငန်းရှင်တွေဟာမြန်မာနိုင်ငံကအခြေအနေကိုသဘောမပေါက်ကြသေးပါဘူး။ဒါကြောင့်ကျွန်တော်တို့ရဲ့လှုပ်ရှားမှုဟာသူတို့အတွက်သတင်းအချက်အလက်တွေပေးနိုင်မှာဖြစ်ပြီးသူတို့ကုမ္ပဏီနာမည်တွေကိုနာမည်ပြည့်စည်မသွင်းခင်မှာဖွင့်ရေးပေးနေတာလည်းဖြစ်ပါတယ်။
မင်းချင်းနိုင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးလိုပါတယ် COVID-19 ကပ်ဘေးရောဂါကာလအတွင်းအမေရိကန်ပါဝင်ကမ္ဘာတဝန်းကကျောင်းသူကျောင်းသားတွေအတွက်ပညာသင်ကြားရေးကနောက်ကျနေခဲ့ပါတယ်အခုသိပ်မကြခင်မှာတော့အထက်တန်းကျောင်းပြည်ပြည်တက္ကသိုလ်တက်ရတော့မယ်သူတွေကတော့သူတို့ဟာကျောင်းမတက်လိုက်ရတဲ့အချိန်တွေကြောင့်တချို့ဘာသာရပ်တွေမှာနောက်ကျနေတယ်လို့ပြောပါတယ် VOA သတင်းထောက် Laurel Bowman ကမကြာခင်မှာအထက်တန်း OMPI တက္ကသိုလ်တက်ရတော့မယ်ကျောင်းသားတချို့နဲ့တွေ့ဆုံပြီးသတင်းပေးပို့ထတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင
်မေဂန်ပြည်တော်စုမှာတော့ဒီအချိန်ကကျောင်းသားကျောင်းသူတွေဖော်ဝတ်စုံတွေဝတ်ပြီးတော့ပွဲယူကြတဲ့အချိန်ဖြစ်ပါတယ်တက္ကသိုလ်ကနေကျောင်းပြီးတဲ့သူတွေလည်းတက္ကသိုလ်ဘွဲ့အထက်တန်းကျောင်းကနေကျောင်းပြီးလို့အောင်တဲ့သူတွေကလည်းအထက်တန်းအောင်တဲ့ဘွဲ့လက်မှတ်တွေကိုရကြပြီးတော့အဲ့မှာအထက်တန်းကျောင်းကနေဒီနေ့မှာ12တန်းအောင်မဲ့ Blaze Jones ကတော့တက္ကသိုလ်သွားဖို့မျှော်လင့်နေပါတယ
် I'm excited to go I'm in a way scared a little bit
ကျွန်တော်အနေနဲ့တက္ကသိုလ်တက်ဖို့စိတ်လှုပ်ရှားနေမိပါတယ်တစ်ဖက်မှာလည်းနည်းနည်းတော့စိုးရိမ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကနောက်ပတ်ဝန်းကျင်အတိတ်တစ်ခုလေ။ဒါပေမဲ့ကျွန်တော်ဘွားရဲ့နောက်ထပ်စာမျက်နှာတစ်ခုအတွက်အဆင်သင့်လို့ကျွန်တော်ထင်ပါတယ်
။တချို့စန္ဒန်းအောင်ပြီးထပ်တန်းပြီးတော့မဲ့ကျောင်းသားကျောင်းသူတချို့ကတော့ COVID-19 ကပ်ရောဂါကာလအတွင်းကျောင်းတွေမတက်ရတာကြောင့်သူတို့ရဲ့ပညာသင်ကြားရေးမှာလက်ဟာမှုတွေရှိခဲ့ပြီးတော့သူတို့အနေနဲ့တက္ကသိုလ်သွားဖို့လုံနေတဲ့အချိန်မှာနည်းနည်းနောက်ကျသလိုခံစားရတယ်လို့ပြောပါတယ်။
I think English was the class most affected by COVID just because
COVID တော့အများဆုံးနောက်ကျသွားတာကအင်္ဂလိပ်စာအတန်းတွေပါ။ဘာကြောင့်လဲဆိုတော့ကျွန်မအတွက်တော့စာအုပ်နဲ့အကျွမ်းဝင်ပြီးအတွေ့အကြုံတွေကိုနားလည်အောင်လုပ်ဖို့ကပိုးပြီးခက်လို့ပါ။ဥပမာကျွန်မတို့သင်နေတဲ့ဇက်ကောင်တွေနဲ့အကျောင်းအရာတွေလိုမျိုးကျွန်မရဲ့လူမှုဘဝမှာနှစ်နှစ်လောက်ပြတ်သွားသလိုမျိုးဖြစ်ခဲ့တော့ဒီလိုအတွေ့အကြုံမျိုးမရှိသလိုဖြစ်နေပါတယ
်။ I'd say I lost ground in pretty much almost every academic area
ကျမကတော့ကျမရဲ့ပညာရေးဘာသာရေးအတော်များများမှာအခြေခံတွေလွတ်သွားတယ်လို့ပြောချင်ပါတယ်။ဒါပေမဲ့ဒီအထဲမှာအတိအသာဆုံးကတော့သင်ချာမှာပါ။ကျမ Algebra 2နဲ့ Precalculus အတန်းတွေယူတော့တခါတရံ online ကသင်ရပြီးသိပ်မတက်လိုက်ရတော့ပညာလည်းသိပ်မရလိုက်ပါဘူး။တက္ကသိုလ်ဆိုတာကအထက်တန်းမှာသင်လာရတာတွေကိုအခြေခံပြီးသွားရတာလေ။အခုတက္ကသိုလ်သွားရမယ့်အချိန်မှာအဲ့ဒီဟာတွေကကျမမှာလိုအပ်နေတယ်လို့ခံစားနေရပါတယ်။
ဒါမဲ့တစ်ဖက်မှာလည်းကာယောဂါကာလအတွင်းရှင်သန်နေထိုင်ခဲ့ရတာကြောင့်ကောင်းတာတွေလည်းရှိတယ်လို့တချို့ကျောင်းသားတွေကပြောပါရယ်။စန်တန်ကျောင်းသားတိုင်လာဂျတ်ကတော့သူ့အနေနဲ့အခုခါမှလူတွေနဲ့ရင်းနှီးနှီးပေါင်းစပ်ဆက်ဆံရတာကိုတန်ဖိုးထားလာတယ်လို့ပြောပါရယ်
။ I definitely feel like now I'm a lot more outgoing.
အခုဆိုရင်ကျွန်တော်ကရင်ထက်ပို့ပြီးတော့ပြင်ထွက်ဖြစ်တယ်ပို့ပြီးတော့လူတွေနဲ့ပေါင်းဖြစ်တယ်လို့ထင်ပါတယ်ဘာကြောင့်လဲဆိုတော့အခုအချိန်မလုပ်ဘူးဆိုရင်နောင်ကြားမှာလုပ်ဖို့ခွင့်ရေးရတော့မှာမဟုတ်ဘူးလို့ထင်လို့ပ
ါ Blaze ဂျုံကတော့အိမ်မနေရတာကိုပို့ပြီးတော့ကြိုက်တယ်လို့ဆိုပါတယ်
I was able to gain a really good
ကျွန်တော်ကတော့ကျွန်တော်မိသားစုနဲ့အထူးသဖြင့်ကျွန်တော်ရဲ့မိဘတွေနဲ့ယင်းနီနှွေးထွေးတဲ့ဆက်ဆံရေးကိုရခဲ့တယ်လို့ထင်ပါတယ
်ကိုဗစ်အတွက်ကြောင့်တွေကတော့သူတို့နဲ့အထူးအမြဲတမ်းရှိနေမှာဖြစ်ပေမဲ့သူတို့အနေနဲ့တက္ကသိုလ်တက်ဖို့အတွက်စိတ်လှုပ်ရှားနေမိတယ်လို့ကျောင်းသူကျောင်းသားတွေကပြောပါတယ
် It's never forgotten but
ဘယ်တော့မှတော့မမေ့ပါဘူးဒါပေမဲ့ကျွန်မအနေနဲ့ကိုဗစ်နဲ့ပတ်သက်ပြီးခက်ခဲတဲ့အပိုင်းတွေကိုခြံထားခဲ့ဖို့ကြိုးစားသွားမှာဖြစ်ပြီးအတွေ့အကြုံတွေကရခဲ့တဲ့သင်ခန်းစာတွေကိုယူပြီးတော့ရှေ့ဆက်ပြီးတက္ကသိုလ်ဆက်တက်သွားမှာပ
ါဒါပြင်ကျောင်းသူကျောင်းသားအားလုံးဟာအင်တာနက်အွန်လိုင်းတွေကနေအစားတက္ကသိုလ်တွေမှာကိုယ်တိုင်သွားရောက်ပြီးတော့သင်ကြားကြမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်မှာရှင်အခုတော့အမေရိကန်မှာအလုပ်တမားရှားပါလာတဲ့ကျောင်းသတင်းဆောင်မတစ်ပုဒ်ကိုနားဆင်ချက်ရအောင်ပါအမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ပြီးကာလနောက်ပိုင်းအလုပ်အကိုင်တော်များများမှာအလုပ်သမားပြက်လက်မှုကြုံရသလိုအလုပ်ရှင်တွေအဖို့ဝန်တန်းအလုပ်သမားရှာဖို့ပို့ပြီးတော့ခက်ခဲလာကြပါတယ်။ AP သတင်းတရက်ကိုကိုအောင်အောင်ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကာလအတွင်းအလုပ်သမားတွေအလုပ်ကထွက်ပြီးတော့အိမ်မှာနေကြရတာပါ။အဲ့ဒီနောက်ပိုင်း2022ခုနှစ်မှာဆိုရင်လေလူပေါင်းတန်90ကျော်ဟာပိုကောင်းမွန်တဲ့လုပ်ငန်းခွင်ခံစားခွင်လုပ်ငန်းအလားအလာကောင်းတဲ့နေရာတည်တည်ကိုရှာဖွေဖို့အလုပ်ကထွက်ကုန်ပါတယ်ဒီလိုအခြေအနေတွေကြောင့်လုပ်ငန်းခွင်မှာအလုပ်သမားတွေအတွက်အဆင်ပြေစေတဲ့အနေအထားမျိုးတွေဖန်တီးပေးလာပါတယ
် You know there's a lot of competition
Coffee ရောင်းတဲ့ဆိုင်တွေမျိုးစုံရှိနေတာမှာဆိုင်အသေးလေးတွေကြားအချင်းချင်းကြားတယ်မဟုတ်ပဲကိုယ့်ထက်ပိုပြီးဝန်ဆောင်မှုပေးနိုင်တဲ့ဆိုင်ကြီးတွေနဲ့လည်းရှင်ရောင်းနေရတာပါဒါပေမဲ့လည်းလုပ်ငန်းခွင်မှာအဆင်ပြေအောင်အကောင်းဆုံးဖန်တီးပေးထားပါတယ
်American Corporation ကြီးတွေကဖွင့်လှစ်တဲ့စားတောက်ဆိုင်တွေဆိုရင်လေလှုပ်သားရှားပါမှုရင်ဆိုင်နေရတာဝါကာယောဂါမတိုင်ခင်ကာလကဝန်ထမ်းအရေးအတွက်ပြန်ရဖို့အခုအထိမလွယ်ကူဘူးဖြစ်နေတာဝါတချို့ကတော့တနိုင်တစ်ပိုင်းဖွင့်လှစ်တဲ့လုပ်ငန်းငယ်လေးတွေမှာအလုပ်လုပ်ရတာကိုပိုကြိုက်နေတတ်ပါတယ်
I worked at Starbucks, Peet's Coffee, IHOP.
Jama, Starbucks, Peet's Coffee, IHOP Corporation ဆိုင်ကြီးတွေမှာလုပ်ဖူးပါတယ်။အခုဒီမှာလောက်တာကတော့နှစ်ပတ်ပဲရှိသေးပေမဲ့အချင်းချင်းကြားဆက်ဆံရေးပိုင်းမှာလည်းဒီဆိုင်ရဲ့စီမံခန့်ခွဲပုံကပိုကောင်းပါတယ်။အမြက်အစွန်းထက်ကိုယ်ဆိုင်ရာပစ္စည်းအရည်အသွေးကိုပိုးပြီးတော့ဂရုစိုက်ပုံလည်းရပါတယ်
။လွန်ခဲ့တဲ့လကဆိုရင်အလုပ်ပေါင်း39,000လောက်မှာလှုပ်သားဖြည့်ဆည်းနိုင်ခဲ့ပေမဲ့နည်းနေသေးပဲလို့အချက်လက်ကောက်ယူတဲ့ FactSet အဖွဲ့ရဲ့ကိန်းဂဏန်းတွေအရာသိရပါတယ်။ဧပြီလရုံးကဆိုရင်အလုပ်ပေါင်း2,000ခွဲကျော်ရှိခဲ့သလိုလွန်ခဲ့တဲ့3လမှာအလုပ်ပေါင်း2,200လောက်ရှိခဲ့တာပါ
There's still a lot of catch-up hiring that's going on.
ဝန်ထမ်းလုပ်သားခန့်အပ်ဖို့နေရာတော်တော်များများလွတ်နေပါသေးတယ်။အထူးသဖြင့်ကတ်ယောဂါကာလရက်ဆိုင်ကုန်နဲ့အပန်းဖြေဝန်ဆောင်မှုပေးရတဲ့ကဏ္ဍတွေမှာပေါ့။ခြုံပြောရရင်တော့အခုဆိုရင်ခီးသွားလုပ်ငန်းတွေကတော်တော်လေးပြန်များလာနေတယ်လေ
။ကိုရုံးကအချိန်ပြည့်ဝန်ထမ်းခန့်အပ်မယ်ဆိုရင်လုပ်အားကတခြားခန်းစားခွင့်စတာတွေနဲ့ကုန်ကြဆေးများတာကြောင့်အလုပ်ရှင်တွေကကိုယ်တိုင်ဝန်ထမ်းခန့်အပ်တာမျိုးမလုပ်ဘဲအလုပ်သမားရှာဖွေပေးတဲ့ agency တွေကိုအသုံးပြုလို့ရှိပါတယ်။ခုတော့ဒီအနေအထားပြောင်းသွားပါပြီ
။ just putting the word out there and really
လူတွေကိုကြောက်တရားနဲ့ထိကျုပ်တာမျိုးရှိခဲ့ဘူးပါလေ။အခုတော့ကိုယ့်အလုပ်မှာဝန်ထမ်းမြဲစေခြင်းရင်သူတို့အတွက်ကိုယ်ကဂရုစိုက်ပေးဖို့လိုလာပါပြီ
။ခုခါဝန်ထမ်းလိုနေတဲ့နေရာတွေအများပြားရှိနေသလိုလှုပ်အားကပိုပြီးကြတာကြောင့်လူပေါင်းနှစ်တန်းကျော်ဟာကိုကြိုက်နှစ်သက်ရလုပ်ငန်းခွင်ကိုဝင်ရောက်ဖို့လဲရွေးချယ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်အောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ VOA ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်ဒီ American အတန်ရဲ့2023ခုနှစ်ဇွန်လ9ရက်ဗုဒ္ဓနေ့မနေ့ကအစည်းအဝေးတွေကိုလိုင်းထိုမီတာ24.50လိုင်းလံမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစည်းအဝေးမှာတော့မြေကြီးရဲ့ဩဇာ American နိုင်ငံရဲ့အကြောင်းသိကောင်းစရာ Social Media ပေါ်ကလူကြီးများသတင်းကဘာတလောခီးသွားဆတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍအသစ်ဖြစ်တဲ့မြေကြီးရဲ့ဩဇာအစည်းအဝေးကိုနားဆင်ကြရအောင်ပါရှင်။ကမ္ဘာပေါ်ကအထူးစိုးရိမ်ရတဲ့နိုင်ငံတွေရဲ့ငတ်မို့ခေါင်းပတ်မှုအန်တီရဲ့သတိပေးချက်ကိုကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကမကြာသေးခင်ကထုတ်ပြန်ခဲ့တဲ့အထက်မှာမြန်မာနိုင်ငံမှာလည်းလက်နက်ကင်ပဋိပက္ခတွေကြောင့်စားနပ်ရိက္ခာမလုံလောက်မှုအခြေအနေပိုပြီးဆိုးလာနေတယ်လို့ဖော်ပြချပါတယ်တကယ်တမ်းမြေပြင်အခြေအနေမှာရောလေယာစိုက်ပျိုးရေးလုပ်ကိုင်သူတွေဒေသခံတွေဘလို့ရင်ဆိုင်နေကြရပါသလဲ။စကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေကအခြေအနေတွေကိုမေးမြန်းစုစည်းပြီးကိုခင်မောင်ဆိုမင်းမြေကြီးရဲ့ဩဇာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်။ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ရဲ့ထုတ်ပြန်ထားချက်အရကဘာပေါ်ကစိုးရင်ရတဲ့ငတ်မို့ခေါင်းပါမှုသတိပေးချက်ထဲမှာမြန်မာနိုင်ငံဟာလဲစားနပ်ရိက္ခာမလုံမလောက်မှုအခြေအနေတွေပုံမိုဆိုးဝါးလာရတာကစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကြောင့်လို့မကြာသေးခင်ကအစီရင်ခံစာထုတ်ပြန်ထားပါတယ်
။ဇွန်လချက်တွေမရှိတဲ့ခါမှာစဘာကြည်တွေအများကြီးပါတယ်။ဇွန်ကြည်တွေအများကြီးပါတယ်လေကွန်းတွေလေကွန်းတွေတော့အားလုံးတော့မဟုတ်ပါတယ်ပါတယ်။တစ်ဖက်မှာလဲကျွန်တော်တို့အစိုးရကတော့စိုက်ပျိုးချိန်မှာစိုက်ပျိုးရာသီမှာစစ်ကြောင်းတွေထိုးလာတဲ့အခါရွာသူရွာသားတွေသွားနေပြေးရတာပေါ့
ဒီလိုစကိုင်းတိုင်းမှာကြုံရတယ်လို့မျိုးမြန်မာနိုင်ငံမှာပြည်နယ်အားလုံးနဲ့တိုင်းဒေသကြီးအများစုတို့မှာလက်နက်ကင်ပြိပခတွေဖြစ်ပွားနေပြီးငိုကလေးကအခြေအနေမကောင်းတော့တဲ့စိုက်ပျိုးရေးလုပ်ငန်းတွေဟာအခုအခါမှာတော့လွတ်လွတ်လပ်လပ်လုပ်ကင်လို့မရတော့ပါဘူးအဲ့ဒီအထက်မှာမှမကွေးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်တွေကဒေသအတော်များများမှာလည်း FAO ကထုတ်ပြန်ထားတဲ့အတိုင်းဖြစ်လာနိုင်ခြေရှိတယ်လို့ဒေသခံတောင်သူလယ်သမားအရေးလူအခွင့်ရေးလုပ်ကင်နေကြသူတွေကတွက်ချက်ပြောဆိုကြပါတယ်မကွေးတိုင်းအတွင်းကရောဒေသအပါအဝင်မြို့နယ်တချို့မှာစစ်ပွဲတွေနဲ့မေလအတွင်းကြုံခဲ့တဲ့မိုးကာမုန်တိုင်းကြောင့်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးထပ်ပြီးလဲစိုက်ပျိုးနိုင်ခြင်းမရှိတဲ့အခြေအနေနဲ့ကြုံတွေ့နေရပါတယ်။အဲ့ဒီကနေအကျိုးဆက်အဖြစ်စင်ကဲဖြစ်လာနိုင်တာတွေကအခြေအနေတွေပိုဆိုးလာစေမယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒေသအတွင်းတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
်။မိုးကာမုန်တိုင်းပြီးမှဒီ FAO ကထုတ်ပြန်တာလေ။မုံတိုင်းနဲ့စစ်ဘေးနဲ့နှစ်ခုသူတို့စစ်တမ်းကောက်နေတာကျွန်တော်သိရတာရေဝူရသဘောကိုတော့သူတို့မှန်နေကဟိုတနိုင်ငံလုံးအတိုက်တာတော့ပြောလို့တော့မရဘူးဒါပေမဲ့စစ်ဖြစ်နေတဲ့နေရာတွေကတော့အဲအဓိကတော့စစ်ဖြစ်နေတဲ့မကွေးတိုင်းတို့စကိုင်းတိုင်းတို့ချင်းပြည်နယ်တို့ကတော့စားလိုက်ကခက်ခဲကြီးကြနိုင်တယ်အငတ်ဘေးကြနိုင်တယ်ဆိုတော့ဟာတေချာတော့ရှိတယ်ဘာလို့လဲဆိုတော့ခုနကတော့စစ်ဘေးကြောင့်ဒီလိုပြဒုက္ခဒုက္ခတွေဖြစ်နေတဲ့အချိန်မှာတခါငုံတိုင်းရနေမှာဝင်ဆောင်လိုက်ပြန်တော့သူတို့ဘူးလေးရဖြုံစင့်ဆိုလိုပဲ။အော်တော်တော်ကိုဒုက္ခများကြတာ။အဲ့ဒီရဲ့အကျိုးရလက်ကအခုလာမယ့်ရာသီမှာဆိုရင်စားစရာတောင်သူတို့လက်ထဲမှာမရှိတော့ဘူးလို့ကျွန်တော်မှန်းနေကြ။ကြောက်ထူစောထီလင်းကံကောတော့ပေါ့မြို့နယ်ပေါ့။အဲ့ဒီလိုမျိုး PDF တက်တွေကိုရွာတွေကထောက်ပံ့နေရဆိုတာကိုသိတယ်။အဲ့ဒါကိုရွာတွေကကြွေးထားပါဗျာ။ရွာတွေကိုစီးပွားရေးတွေနှိမ့်ကြသွားအောင်လွန်ခဲ့တဲ့တစ်လကျော်ကျော်လောက်ကကိုအဝင်ရောအထွက်ရောလုံးဝလက်မခံဘူးဆိုပြီးစစ်တပ်ကကြီးညာလိုက်တယ်။အဲ့ဒီမှာစံတပီကို9000ကျော် 6000 လောက်ပေါက်နေ။9000ကျော် 6000 ကိုလိုချင်သလိုဝလို့မရပြဿနာကကိုဝင်ကုန်ရက်တွေကိုအကုန်လုံးဒီဆက်ဆက်ဆက်တက်တွေအကုန်ထိချုပ်ထားတယ်။ဟိုမျိုးကအကုန်စီဒီမဝင်ရဘူး။ရွာကအကုန်စီဒီမျိုးကိုမထွက်ရဘူး။အဲ့လိုဒီပိတ်ဆို့ဒါကအဆပဲရှိသေးတယ်။ဟိုပိတ်ဆို့ပြီးတော့ဆုံးမလောက်တဲ့အတွက်ဒီတောင်သူလယ်သမားတွေကကိုစိုက်เสียပြုတ်เสียရှိရတယ်လည်းမဆိုင်နိုင်ကြတော့ဘူး။ဆိုင်ထားတဲ့ဟာတွေလည်းဂီးမဆိုင်နိုင်ဘူးခဏခဏစစ်ကြောင်းထိုးတဲ့ခါကျတော့ထွက်ပြေးနေရတာနဲ့ပဲသူတို့ဘဝကအကျဉ်းကုန်နေပါတော့
အလားတူစစ်အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတဲ့အတွေ့ပြီးခဲ့တဲ့နှစ်ကလေးကတည်းကဒေသအများစုမှာတောင်ယာလုပ်ငန်းတွေလုပ်လို့မရခဲ့ပါဘူး အခုအခါမှာတော့လေချောင်းကနေပါတိုက်ခိုက်နေတာနဲ့လမ်းပန်းဆက်သွယ်ရေးတွေကိုစစ်ကောင်စီတပ်တွေကတင်းတင်းကြပ်ကြပ်ပိတ်ဆို့ထားတဲ့အတွက်ကြောင့်စားနပ်ရိက္ခာရရှိဖို့အရင်ကတည်းကပုံမခက်ခဲနေပါတယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ပူးတေရာကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ချင်းပြည်နယ်ကမိကိုအထားရတဲ့တောင်ယာတွေပြီးတော့လေယာတွေပေါ့နော်သူတို့အဲ့ဒါကအရင်လိုသူတို့စိုက်ပျိုးလို့မရတော့ဘူးဒီတဲ့တိုင်းပဲလေချောင်းနဲ့တိုက်ခိုက်တာလည်းရှိတယ်ပြီးတော့တခါတလေလည်းနဲ့ကြည့်တာလည်းထူတာရှိတယ်တခါလည်းစစ်ဆုံးထိုးတာလည်းရှိတယ်ဆိုတော့အဲ့လိုပြည့်ရထွက်ရရင်းနဲ့သူတို့တောင်ရလို့လို့မရတော့ဘူးသူတို့အရင်ကဒီငိမ့်တဲ့အချိန်မှာစုဆောင်သားမှတမြကုံတလောက်ဖြစ်နေပြီအချုပ်ဆွေးစံပြစ်လက်နေပြီခုနောက်ပိုင်းသူတို့တိတုတိဖူတွေလည်းသူတို့ကလောလောလတ်ချပွေလို့လည်းမရတော့ဘူးအများဖြစ်ပြီးသူတွေကသူတို့ဘုံကိုချင်းနဲ့သူတို့တူးနေကြတယ်ရှင်းပြမှာလည်းငမွေခေါင်းပေါင်းမှုကပဲအခုလည်း
စကိုင်းတိုင်းအတွင်းမှာလဲချင်းတွင်းမြစ်အရှိဘက်အနောက်ဘက်တလျှောက်လုံးနီးပါးအပါအဝင်နေရအတော်များများမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF တွေအကြားလက်နက်ကင်ပရိပကတွေဖြစ်ပွားနေတာစစ်အာဏာသိမ်းပြီးနောက်ပိုင်းကလေးကဖြစ်ပါတယ်အဲ့ဒီအတွက်ဒေသခံတွေရဲ့အဓိကစိုက်ပျိုးရေးလုပ်ငန်းတွေကိုထိခိုက်လာသလိုအခုအခါမှာတော့စစ်ကောင်စီတပ်တွေကမြေပြင်ကစစ်ကြောင်းထိုးတာတွေအပြင်လေကြောင်းကပါတိုက်ခိုက်နေတာတွေကိုပါကြောက်လန့်ရတဲ့အတွက်အခုလိုစိုက်ပျိုးရာသီမှာတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာတွေကိုထွန်ရက်နိုင်ခြင်းမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်အဲ့ဒီအတွက်တောင်သူလယ်သမားအတော်များများဟာခိုင်းနွားတွေကိုရောင်းချပြီးလက်တလောစားနပ်အိတ်ခါအတွက်ဖြည့်ရှင်းနေကြရတာတွေလည်းရှိပါတယ်အခုလိုအခြေအနေတွေကြောင့်မကြာခင်မှာစကိုင်းတိုင်းအတွင်းကဒေသတချို့မှာစားနပ်အိတ်ခါပြက်လက်မှုတွေစိုးစိုးဝါးဝါးကြုံတွေ့လာနိုင်တယ်လို့ဒေသတွင်းစောင့်ကြည့်အကဲခတ်နေသူတွေကပြောပါတယ်စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုသုံးသပ်ပါတယ
်စကိုင်းတိုင်းရဲ့စပတ်ကြီးပေါ့ဇီဦးတပင်းခင်ဦးပေါ့နော်ဆွေဘူးဝက်လက်အဲ့ဒီနေရာတွေမှာအခုကစပွဲတွေဖြစ်နေတယ်နောက်ရွာတွေမှာဇွားလုံးချက်တွေမရှိတဲ့ကာမှာစပါးကြည်တွေအများကြီးပါတယ်။ဇွားကြည်တွေအများကြီးပါတယ်။လေကုန်းတွေလေကုန်းတွေတော့အားလုံးတော့မဟုတ်ပါတယ်ပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့အစိုးရကတော့စိုက်ပျိုးချိန်မှာစိုက်ပျိုးရာတွေမှာစစ်ကြောင်းတွေထိုးလာတဲ့အခါရွာသူရွာသားတွေပါတယ်ပြေးရတာပေါ့။အထူးသဖြင့်တော့လေချောင်းကိုပိုကြောက်ကြတယ်ဗျ။ရာတွေလည်းစိုက်ပျိုးရာတွေချိန်ဖြစ်နေတာ။အခုလောလောဆယ်ကျွန်တော်တို့သခိုင်းတိုင်းမှာလေချောင်းပစ်ခတ်မှုကဒီအတလွတ်လာပစ်တာ။ပဲစိုက်ဖို့အတွက်ထုံရက်ထားတဲ့ရာခွက်ကြီးတွေလည်းပြစ်သွားတာတွေ့ရတယ်။နံပါတ်၁ကတော့တောင်သူတွေရာထဲကိုမဆင်းအောင်ချင်းချောက်တာပေါ့လူတွေထိတ်လန့်တာပေါ့သူအသက်ထက်တော့ဘာမှအရေးမကြီးဘူးရာမဆက်ရတာဘာမှဖြစ်ဘူးဆိုတဲ့ပုံစံမျိုးနဲ့သွားတာပေါ့စစ်ကြောင်းတွေထူနေတယ်တောင်သူတွေလည်းပဲလုတ်ကင်လို့မရတဲ့အခြေအနေပေါ့ဒီတိနာစိုက်ပျိုးရမယ့်အချိန်မှာဒီရာတွေမြေတွေစွန့်လို့ပြေးရတယ်ပုံမှန်ဝင်ငွေကစစ်ပွဲဖြစ်နေတဲ့အတွက်မရှိဘူးပြေးရလွားတယ်နေရာအနှံ့ဖြစ်လာတဲ့အခါမှာရာခိုင်နှုန်းတစ်ခုလောက်ကတော့ကျွန်တော်ထင်တယ်အငတ်ဘေးစိုက်တဲ့အထိဖြစ်လာနိုင်ပါတယ်
စစ်ပြနေတဲ့မကွေးတိုင်း ARV မြစ်အနောက်ဘက်ကဒေသတချို့စကိုင်းတိုင်းနဲ့ချင်းပြည်နယ်တွေကစစ်ဘေးရှောင်တွေဟာပြည်တွင်းကလက်လန်းမီတဲ့အဖွဲ့အစည်းတချို့ကစွန့်စားသွားရောက်ကူညီကြလို့တခါတရံအကူအညီရတာလောက်ပဲရှိပေမဲ့စိတ်ချလုံခြုံရတဲ့ဒုက္ခသည်စခန်းမျိုးမှာခိုလုံရတာမဟုတ်ပဲကြုံတယ်လို့ပြေးလွှားနေရတဲ့အတွေ့စားနပ်ရိက္ခာအခက်ခဲကတော့ကြုံတွေ့နေရပါတယ်အလားတူစစ်ပွဲတွေအကြီးအကျယ်ဖြစ်ပွားနေတဲ့ကရင်ပြည်ဒေသ၊ကရင်ပြည်နယ်၊ကချင်ပြည်နယ်တွေမှာလည်းအဆက်မပြတ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စိုက်ပျိုးရေးလုပ်ငန်းတွေကိုအရင်ကလိုလုပ်ကင်နိုင်ခြင်းမရှိတော့ဘဲစားနပ်ရိက္ခာအခက်အခဲအတွေ့နေဆက်ဒေသတွေကနေဝင်ရောက်ကူညီပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒေသခံအကူအညီပေးရေးအဖွဲ့အစည်းတွေကိုပဲမှီကိုးနေကြရပါတယ်ဒီလိုနိုင်ငံတော်ဝန်ကြုံတွေ့နေရတဲ့အခြေအနေတွေကြောင့်ပဲမြန်မာနိုင်ငံဟာနဲ့အာဖဂန်နစ္စတန်နိုင်ငံအာဖရိကတိုက်နိုင်ငံတချို့နဲ့အတူအရေးပေါ်အကူအညီအလိုအပ်ဆုံးနဲ့စားနပ်ရိက္ခာမလုံလောက်မှုအတွေ့အထူးစိုးရင်ရတဲ့နိုင်ငံ22နိုင်ငံထဲမှာပါဝင်တယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကထုတ်ပြန်ထားပါတယ်မနှစ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့အတိဒုက္ခရောက်နေကြတဲ့သူတွေအပါအဝင်လူ15တန်းနဲ့2သိန်းစားနပ်အိတ်ခါနဲ့အသက်ရှင်နေထိုင်ရေးအတွက်အထောက်အပံ့တွေလိုအပ်တဲ့အကြောင်း FAO အရာရှိတွေကပြောဆိုထားပါတယ်ဒီနှစ်2023ခုနှစ်အတွင်းမှာလည်းမြန်မာနိုင်ငံကကလေးငယ်နဲ့အမျိုးသမီး2,000-2,000အတွက်အစာအာဟာရဖြည့်ဆည်းပေးနိုင်ရေးအတွက်စားနပ်အိတ်ခါအကူအညီလိုအပ်မယ်လို့လည်း FAO ရဲ့အစိုးရခန်းစာကခန့်မှန်းထားပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာစားနပ်အိတ်ခါမလုံလောက်တဲ့ကမ္ဘာပေါ်ကအဆိုးဝါးဆုံးအကျပ်တဲ့ရင်ဆိုင်နေရတဲ့10နိုင်ငံထဲမှာပါဝင်နေတယ်ဆိုပြီးလည်း FAO အကြီးတန်းအရာရှိတဦးကမေလပထမပတ်အတွင်းကသတိပေးခဲ့ပါတယ်ခင်ဗျာ
ောင်ဆိုစီစဉ်တင်ဆက်တဲ့အပတ်စဉ်ကဏ္ဍသစ်မြေကြီးရဲ့ဩဇာအစီအစဉ်ကိုနားဆင်ချစ်ရှုခဲ့ကြတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်အမေရိကန်နဲ့တရုတ်တို့ဟာစင်ကာပူမှာကျင်းပတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲအတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အပြစ်ဖို့ခဲ့ကြပါတယ်။ထိုင်ဝမ်ရေးလက်ချအရေးနဲ့ပတ်သက်ပြီးတီးခြားစီကျင်းပတဲ့အခမ်းအနားအတွင်းနှစ်နိုင်ငံခေါင်းဆောင်တွေဟာတင်းတင်းမာမာဆွတ်ဆွဲခဲ့ကြတာပါ။ဒေသရင်းမှာစီးရေးလေ့ကျင့်မှုတွေအရှိန်တိုးမြှင့်ဆောင်ရွက်လာချိန်မှာပဲနှစ်နိုင်ငံဆက်ဆံရေးပိုတင်းမာလာကြောင်း VOA သတင်းတောက် Arash Ara Basri ပေးပို့တဲ့သတင်းဆောင်ပါကိုကိုအောင်တင်ပြထားပါတယ်ရှင်။
တောင်တရုတ်ပင်လယ်လေကြောင်းနယ်နိမိတ်အတွင်းပုံမှန်ကင်းလိုက်ပြန်တက်နေတဲ့အမေရိကန်ကင်းတောက်စစ်လေယာဉ်ရှေ့ကနေတရုတ်စစ်တပ်တိုက်လေယာဉ်တစ်စီးလွန်ခဲ့တဲ့လကုန်ပိုင်းကအနီးကပ်ဖြတ်ပြန်တန်းခဲ့သလိုမကြသေးခင်ရပိုင်အတွင်းကလည်းထိုင်ဝမ်ရေလက်ကြားမှာအမေရိကန်စစ်သည်မော်နာအထိတရုတ်ဖြတ်သည်မော်တစ်စီးကအနီးကပ်ခုံမောင်းခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကတော့တရုတ်နိုင်ငံဟာတာဝန်ကင်းမဲ့စွာပြုမှုခဲ့တယ်လို့ပြောဆိုခဲ့ပြီးအမေရိကန်ရေတပ်ကလည်းအန္တရာယ်ရှိတဲ့လုပ်ရပ်အဖြစ်ပြောဆိုပါရဲစင်ကာပူကရှန်ဂရီလာလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာကမ္ဘာစစ်ဖက်ခေါင်းဆောင်တွေစီးရေးတင်းမာမှုတွေနဲ့ပတ်သက်ပြီးတော့ရှော့ချနိုင်မှုနှစ်စဉ်တွေ့ဆုံကြလေရှိပေမဲ့အခုလိုအခြေအနေတွေကြောင့်အမေရိကန်နဲ့တရုတ်ကြားတစ်ဖက်နဲ့တစ်ဖက်ဆွတ်ဆွဲအပြစ်ဖို့ခဲ့ကြပါရဲ
People's Republic of China
တရုတ်ပြည်သူ့သမ္မတနိုင်ငံဟာကျင်းပများစွာနိုင်ငံတကာဝေရင်ပိုင်တဲ့ဥပဒေအရပြန်တန်းနေတဲ့အမေရိကန်ပြည်ထောင်စုနဲ့မာမိတ်နိုင်ငံတွေကလေးနေကိုအနေနဲ့ကြီးမားစွာကြားဝင်နှောင့်ယှက်တာတွေဆက်လက်လှုပ်ဆောင်နေပါတယ်ကျွန်တော်တို့အနေနဲ့ခုလိုအင်အားသုံးပြီးဗိုလ်ချနေသူတွေရဲ့ရန်ကိုစန့်ကျင်တုံ့ပြန်နေတဲ့မာမိတ်လက်တွဲပဲနိုင်ငံတွေကိုဆက်လက်ထောက်ခံသွားမှာပါကျွန်တော်တို့ကပြိပကဖန်တီးဖို့နဲ့ထိတ်တိုက်ရင်ဆိုင်မှုလုပ်နေတာမဟုတ်ဘူးဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောလိုပါတယ်
အခုလိုပြဿနာတွေကိုရှောင်ရှားဖို့အကောင်းဆုံးနည်းလမ်းကတော့တခြားနိုင်ငံကစစ်သည်မော်တွေဂျက်တိုက်လေရင်တွေဟာသူတစ်ပါးနိုင်ငံရဲ့ရေပြင်နဲ့ဝင်းဟင်ပိုင်နဲ့နာကိုမလာဖို့ပါကိုယ့်လုပ်ကိုယ်လုပ်ကြဖို့ကိုယ့်လူတို့ကိုကြည့်ရှုစောင့်ရှောက်ဖို့ပြောချင်ပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံကလွတ်တင်လိုက်တဲ့ထောင်လိုင်းရေးမိုးပြံပူပေါင်းဟာအမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေပေါ်ကနေဒီနှစ်အစောပိုင်းမှာဖျက်ပြန်တန်းခဲ့ပြီးစစ်ဖက်ဆိုင်ရာတီနီယာတွေအပြင်တခြားအချက်လက်တွေကိုလည်းထောက်လိုင်းခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဆွေးနွေးပွဲတောင်းဆိုချက်ကိုလည်းတရုတ်ကာကွယ်ရေးဝန်ကြီးကပေးချခဲ့ပါတယ်။တရုတ်ဟာတိတ်လွန်းလွန်းနေပြီလို့တချို့ကဆိုရတယ်။အမေရိကန်ဆွေးရအနေနဲ့လည်းတရုတ်ကိုခက်တင်းတင်းကင်တွယ်ဖို့လိုလားနေတာပါ
။ You get this sort of sense of permission.
သူတို့လုံချင်ရာလုံခွင့်ပေးထားသလိုမျိုးဖြစ်နေတာပါ။တရုတ်အနေနဲ့ထင်ရှားဆိုင်နေမယ်ဆိုရင်ကိုယ့်ဘက်ကလည်းအဲ့ဒီအတိုင်းတုံ့ပြန်မယ်ဆိုတာကိုအစိုးရအနေနဲ့ရှင်းရှင်းလင်းလင်းပြောထားဖို့လိုပါတယ်။
ထိုင်ဝမ်နဲ့ပတ်သက်ပြီးအမေရိကန်ရဲ့ယက်တီချက်ကိုတရုတ်ကစိတ်ဆိုးဒေါသထွက်နေတယ်လို့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကတီကထိုင်ဝမ်ခေါင်းဆောင်တွေကိုကယ်လီဖိုးနီးယားမှာလက်ခံတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့လည်းလက်မခံနိုင်ကြောင်းတရုတ်ကပြောဆိုထားတာပါထိုင်ဝမ်ဟာဒေတာရင်းအရေးပါတဲ့လက်တွဲဘက်နိုင်ငံဖြစ်အမေရိကန်ကသတ်မှတ်ထားပေမဲ့လည်းတရုတ်ကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ထိုင်ဝမ်ကိုသူတို့လက်အောက်ခံနေအဖြစ်ရှုမြင်ထားတာပါခင်ဗျာ
ကိုအောင်အောင်ပါရှင်။မကြာခင်မှာတော့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့သတင်းတူတွေကိုတင်ပြပေးမှာဖြစ်ပါတယ်။တရုတ်စစ်သင်္ဘောကပဲထင်းတပ်ဒုံးတင်အမေရိကန်ဖြတ်သင်္ဘောရှိကိုအတင်းဖြတ်ဝင်လာလို့တော်တော်အန္တရာယ်ရှိတဲ့အနေအထားရောက်သွားခဲ့ပါတယ်။ဒိမန်မှာတော့ Ferrari ပြိုက်ကား site to guide to ကားတစ်စီးကို Lego တုံးလေးတွေနဲ့ဖန်တီးပြထားပါတယ်။ဒီလို social media ပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတူလေးတွေကိုမအေးသနာကြောတင်ပြထားပါတယ်ရှင
်။ထိုင်ဝမ်ရေလက်ကြားမှာဖြစ်ပါတယ်။တရုတ်စစ်သင်္ဘောကအမေရိကန်ဖြတ်သင်္ဘောနာကို guide 150အထိကတ်လာခဲ့တာပါ။တရုတ်သင်္ဘောကပဲတင်းတဲ့တုံးတဲ့အမေရိကန်ဖြတ်သင်္ဘောချန်ဟွန်းရှိကိုအတင်းဖြတ်ဝင်လာလို့မတိုက်မိအောင်လို့အရှိန်လျှော့လိုက်ရတယ်လို့အမေရိကန်အင်ဒိုပစိဖစ်စစ်ဌာနချုပ်ကကြေညာချက်မှာပြောထားပါတယ်။အမေရိကန်နဲ့ကနေဒါရေတပ်သင်္ဘောတွေဖြစ်တဲ့ USS ချန်ဟွန်းနဲ့ HMCS Montreal တို့ထိုင်ဝမ်ရေလက်ကြားမှာပုံမှန်ဖြတ်သန်းမှုပြုလုပ်စဉ်
ပူရဲပြော်စစ်ရေးလေ့ကျင့်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်ရေလက်သင်္ဘောကထိုင်ဝမ်ရေလက်ကြောင်းကိုတလားတခါပုံမှန်ဖျက်ဆီးတတ်ပေမဲ့မဟာမိတ်တွေနဲ့စစ်ရေးလေ့ကျင့်တာမျိုးကတော့ရှားပါတယ်။အခုလိုမျိုးတရုတ်ဟာထိုင်ဝမ်ရေလက်ကြားရေပြင်မှာတာဝန်မဲတဲ့ပြုမှုမျိုးလုပ်သွားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဇွန်လ4ရက်နေ့မှာကြေညာချက်မှာပြောထားပါတယ်။တရုတ်ကတော့အဲ့ဒီဒေသမှာအမေရိကန်နဲ့ကနေဒါကတသက်ရန်ဆားတဲ့လုပ်ရည်နဲ့လာပြီးတော့စစ်ရေးလေ့ကျင့်ကြတယ်လို့ခြေပါပါတယ်။အဲ့လိုမျိုးနှစ်ဖက်ရင်ဆိုင်တွေ့တဲ့အချိန်မှာအမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေစင်ကာပူလုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတက်ရောက်နေချိန်နဲ့ဖြစ်ပါတယ်။ဇလာ3ရက်နေတုန်းကတော့ထိုင်းနိုင်ငံမှာဝိတာခါပူဇာနေ့အထိမ်းအမှန်မိရင်တသိန်းထွန်းညီပြီးပူဇော်ခဲ့ပါတယ်။ထိုင်းနိုင်ငံအလဲပိုင်းပထုံထားနေဓမ္မကာယအကြောင်းတိုင်းမှာကျင်းပခဲ့တာပါ။အဲ့ပွဲတော်ကိုဗုဒ္ဓဘာသာဝင်တွေထောင်ထောင်ချီလာရောက်ပြီးတော့မိထွန်းညီပူဇော်ခဲ့ကြပါတယ်။ထိုင်းမဟာတန်ခါနာယကကတော့ဇလာ1ရက်နေ့ကနေပြီးတော့2ရက်နေ့အထိဗုဒ္ဓနေ့အထိမ်းအမှန်ဖြစ်တဲ့အခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီဗုဒ္ဓနဲ့အစဉ်တွဲမှုမှာနိုင်ငံပေါင်း50ကျော်ကဗုဒ္ဓဘာသာဝင်တန်ဃာတော်ပေါင်း3500ကျော်ပါဝင်ပြီးပူဇော်ခဲ့ကြပါတယ်။ဗုဒ္ဓနေ့ကဖုရားရှင်ပြရိတ်ခံဖွားမြင်ဖုရားဖြစ်ပြီးပရိနိဗ္ဗာန်ဆင်းတဲ့နေ့တွေဖြစ်ပြီးမြန်မာတို့အတွက်ကဆုံလာပြည့်နေ့ဖြစ်ပါတယ်။ထိုင်းနိုင်ငံမှာကဒီဝိတာခါပူဇာနေ့သို့မဟုတ်ဗုဒ္ဓနေ့အထိမ်းအမှတ်ကိုတော့မိရင်တသိန်းထွန်းညှိပြီးဇွန်လကျတော့မှပူဇော်ပြီးကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကဆုံလာပြည့်နေ့မှာဗုဒ္ဓနေ့ဖြစ်နေဆင်နွှဲတာဖြစ်ပြီးတော့နိုင်ငံအသီးသီးမှာနေ့ရက်တွေကွာခြားမှုရှိပါတယ်။ကမ္ဘာအကြီးဆုံးတားရဲကြီးဖြစ်တဲ့ဒိုင်နိုဆောကြီးပါဟုတ်ပါတယ်။ကမ္ဘာမြေမှာအရွယ်အစားအကြီးဆုံးဒိုင်နိုဆောမျိုးဖြစ်တဲ့ Spinosaurus ရိုးစုကိုပထမဦးဆုံးအချိန်ဖြစ်တဲ့ရှီကာဂိုမြို့ဖီးလ်ပြတိုင်းမှာပြသထားတာပါ46ပေအရှိရှိရဲ့ Spinosaurus အရိုးစုကြီးကပြတိုင်းပင်မခန်းမာထဲမှာနေပြီးတော့အပေါ်ကနေပြီးတော့တွဲလောင်းဆွဲထားတာဖြစ်ပါတယ်ဒီအရိုးစုကြီးရဲ့60ရာခိုင်နှုန်းကတကယ့်အရိုးအစ်စ်တွေဖြစ်ပြီးတော့ရှာဖွေတွေ့ရှိသမျှထဲမှာပြည့်စုံစုံရှာတွေ့ထားတဲ့အရိုးစုဖြစ်ပါတယ်ဒီဒိုင်နိုဆောအမျိုးအစားကထူးခြားပြီးတော့ဥကောင်းကုန်ကလည်းမိချောင်းဥကောင်းကုန်မျိုးဖြစ်တာပါကောင်းနေရင်ဒီဒိုင်နိုဆောမျိုးလိုယူဆရပြီးတော့အစာရှာတဲ့အခါမှာရေထဲမှာငုပ်ပြီးတော့အစာရှာခဲ့ပုံရတယ်လို့သူတေတီတွေကခံမှန်းပါတယ်။ဒီဒိုင်နိုဆောကြီးကလွန်ခဲ့တဲ့နှစ်တန်းပေါင်း100နီးပါးကအာဖရိကမြောက်ပိုင်းဆာဟာရာတဲကန္တာရဲမှာတူဖို့ရရှိခဲ့တာဖြစ်ပြီးတော့ဒီတနေရာထဲမှာရင်ဒီသမိုင်းမတိုင်မီကာလကြောက်ဖြစ်ရုပ်ရှင်ကြီးကိုတွေ့နိုင်တာဖြစ်ပါတယ်။ဒီအရိုးစုကြီးကိုအီတလီမှာပြန်ဆင်ခဲ့ပြီးတော့မူလကတော့မော်ရိုကိုနိုင်ငံကာဆာဘလန်ကာမြို့ကဟက်ဆန်တက်ကတူမှာထားထားတာဖြစ်ပါတယ်ကားစစ်ဒီစီကိုဒေါ်လာ2တန်းနီးပါးတန်ကြီးရှိတဲ့ Ferrari ပြိုင်ကောင်းကိုလေကိုအုပ်တုံးလေးတွေနဲ့ဖန်တီးထားတာမေလ16ရက်နေ့မှာတွေ့ရပါတယ်ကမ္ဘာမှာလူကြီးရောကလေးပါသဘောကျတဲ့လေကိုပလတ်စတစ်အုပ်တုံးလေးတွေတုံးပြီးတော့ဖန်တီးမှုအသစ်ဖြစ်နေဒေါ်လာတန်းချီတဲ့ပြိုင်ကောင်းပုံတို့ဖန်တီးလိုက်တာပါFerrari Monza SP1 အမျိုးအစားပြိုင်ကားတကယ့်ကားအစစ်နဲ့အချိုးတူ Lego အုပ်တုံးလေးတွေနဲ့ဖန်တီးခဲ့ပါတယ်။အလေးချိန်1.3လေးတန်ရှိပြီးတော့လက်ခံ steering နဲ့ဘေးတွေကိုတော့ပစ္စည်းအစစ်တွေတုံးထားပါတယ်။ကားတစ်စီးလုံးပြီးဖို့ Lego တုံးလေးပေါင်း 38,630 တုံးခဲ့ရပြီးတော့ချက်သမရနိုင်ငံမှာ339ရက်တနည်းနည်းပါအချိန်ယူပြီးတော့ဆောက်လုပ်ခဲ့ရပါတယ်။ဆောက်လုပ်ပြီးတော့ Lego Ferrari ကားကိုတော့ဒိမတ်နိုင်ငံဘေလင်းလေကိုကစားခွင့်မှာပြသထားပါတယ်။ဒီဘေလင်းမြို့ကလက်သမားတူအစားပြုတည်ထွင်ခဲ့တဲ့လေကိုတုံးလေးတွေတည်တည်တဲ့မြို့လည်းဖြစ်ပါတယ်။အဲဒီလေသမားကတစ်တူတစ်ဆာတွေတုံးပြီးတော့လေကိုရုပ်လို့နောက်တစ်ချိန်မှာနာမည်ကျော်လာမဲ့ကစားစရာတုံးလေးတွေကိုစားတည်ထွင်ခဲ့တာပါ။လေကိုဆိုတဲ့ဇာတ်ကလုံးကလည်းကောင်းကောင်းကစားပါ၊သေချာကစားပါလို့အဓိပ္ပာယ်ရပါတယ်။
မအေးတနာကျော်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါမယ်။ဩစတြေးလျနိုင်ငံရဲ့ယဉ်ကျေးမှုအနုပညာနဲ့ဤပညာတွေပေါက်ဆက်ထားတဲ့မိအောင်စွန်ပွဲတော် Bibit Sydney ကိုဂျွန်လ18ရက်နေ့အထိ Sydney မြို့မှာကျင်းပနေပါတယ်။ မျိုးရဲကအထင်ကရနေရာတွေထူးခြားတဲ့အဆောက်အုံတွေကိုမြေလှတွေနဲ့အသွင်ပြောင်းအလှဆင်ထားတဲ့ပွဲတော်ကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတလွားခီးသွားအစီအစဉ်ကနေသွားကြည့်ချရအောင်ပါရှင
်။ဩစတြေးလျနိုင်ငံကလူဦးရေထူထပ်ဆုံးဆစ်ဒနီမြို့မှာဗစ်ဗစ်ဆစ်ဒနီပွဲတော်ကိုနှစ်ဆင်ကျင်းပပါရတယ်။ထွန်းလင်းတောက်ပနေတဲ့ဆစ်ဒနီမြို့လို့အဓိပ္ပာယ်ရတဲ့ပွဲတော်ဖြစ်ပါတယ်။ဆစ်ဒနီမြို့ရဲ့အထင်ကြီးနေရာတွေ၊ကမ္ဘာလှည့်ခီးသွားတဲ့အလားများတဲ့နေရာတွေ၊စီးပွားရေးအချက်အချာကျတဲ့နေရာတွေအဆောက်အဦတွေပေါ်မှာမီးလင်းရောင်မျိုးစုံနဲ့ဩစတြေးလျနိုင်ငံကိုထင်ဟပ်တဲ့အမှုပညာသရုပ်ပြမှုတွေကိုပြသတဲ့ပွဲတော်လည်းဖြစ်ပါတယ်။မီးရောင်စုံအလှပြပွဲတော်ကိုကျင်းပလာတာအခု2023ခုနှစ်ဆိုရင်73နှစ်မြောက်ဖြစ်ပါတယ်။ဒီနှစ်မေလ26ရက်ကနေဇွန်လ18ရက်နေ့အထိ23ရက်ကြာကျင်းပနေတဲ့ပွဲတော်ကို Vivid Sydney Naturally လို့နာမည်ပေးထားပါတယ်။ New South Wales ပြည်နယ်အစိုးရရဲ့ခီးသွွားလုပ်ငန်းမြင့်တင်ရေးဌာနတစ်ခုဖြစ်တဲ့ Destination New South Wales ကစီစဉ်ကျင်းပတဲ့ Vivid Sydney ပွဲတော်ဟာဩစတြေးလျနိုင်ငံရဲ့ယဉ်ကျေးမှုအမှုပညာ၊စမ်းသစ်တီထွင်နည်းပညာ၊ဂီတအစအတောက်စတာတွေကိုပွဲထုတ်ပြသတဲ့ပွဲလို့ပြောရင်လည်းမမှားပါဘူး။ဆစ်ဒနီမြို့ကြီးနဲ့ဆစ်ဒနီမြို့သူမြို့သားတွေကိုမိမောင်းထိုးပြသတဲ့ပွဲလို့ပွဲစီစဉ်တွေကတော့တင်စားပြောပါရယ်ဆစ်ဒနီမြို့ရဲ့အထင်ကရအော်ပရာဟောက်စ်ကစားရုံအဆောက်အဦကြီးကို Digital Canvas ကြီးလို့လုပ်ပြီးတော့ Australia နိုင်ငံရဲ့တဘာဝနဲ့ရှုခင်းအလှတွေပုံဖော်ပြသမှုကိုဒေသခံတွေသားမကနိုင်ငံတကာကဧည့်သည်တွေပါသဘောကျကြပါရယ
် I love the festival. This is Sydney's a beautiful city.
ဒီပွဲတော်ကိုတိတ်တဘောကြပါရယ်ဆစ်ဒနီမြို့ကတကယ်ကိုလှတဲ့မြို့ပါအခုတော့ဒီလိုတမူထူးမြင်နေရတာယုံနိုင်စရာတော့မရှိပါဘူးမီးရောင်တွေနဲ့အလှပြထားတာကိုကျွန်တော်လှည့်ပတ်သွားကြည့်ပါရယ်လူတိုင်းလည်းပျော်နေသဘောကျနေကြတာကိုတွေ့ရပါရယ်ဆစ်ဒနီမြို့ကြီးရဲ့အလှဩစတြေးလျရဲ့အလှကိုအကောင်းဆုံးနည်းနဲ့ပြသလိုက်တာလို့ပြောချင်ပါတယ
်ဖေဖေဆစ်ဒနီပွဲတော်ကာလအတွင်းမှာအမှုပညာဖျော်ဖြေတင်ဆက်တဲ့အဆောက်အဦကြီးကိုတိုင်ကိုအမှုပညာတစ်ခုလိုဖန်တီးလိုက်တာကိုလူတိုင်းသဘောကျနေကြတာဖြစ်ပါတယ်
Well, it's just amazing how they can like set up the opera house with the
opera house ဆောက်ကြီးပေါ်မှာအမှုပညာဖန်တီးမှုတွေကိုပြသတာတိတ်ကိုအံ့ဩစရာကောင်းပါတယ်ဩစတြေးလျနိုင်ငံရဲ့ယဉ်ကျေးမှုကိုဒီလိုပုံစံနဲ့ပုံဖော်ပြသတာတိတ်ကိုကောင်းပါတယ
်မျိုးရဲကဆောက်ဦးတွေကိုသုံးဖက်မြင်ရုံလုံးချွတ်ဖြစ်အောင်လို့မိအောင်တွေနဲ့ဖန်တီးမှုအပြင်ကောင်းကင်မှာအဝေးထိန် drone ယာဉ်တွေနဲ့ပုံဖော်ပြသမှုကလည်းမြင်ရသူတွေအတွက်မယုံနိုင်စရာဖန်တီးမှုတစ်ခုဖြစ်ခဲ့ပါတယ
်This is unbelievable just the cultural aspect with the
မယုံနိုင်စရာကောင်းလောက်အောင်ကိုကောင်းပါတယ်ယဉ်ကျေးမှုရှုထောင့်ကနေနည်းပညာသစ်တွေကိုသုံးပြီးတော့ဒီကနေ့ခေတ်ပုံနဲ့ပြတာမျိုးကျမအမေရိကမှာမြင်ဘူးသမျှဘာနဲ့မှမတူပါဘူးတကယ်ကိုထူးခြားစမ်းပြပါတယ
် Sakulaki The Rocks Darling Harbour Darling Square စတဲ့မြို့ရဲကကမ္ဘာလှည့်ခီးတွေတွေလာလေလေးရှိကြတဲ့နေရာတွေမှာမိအောင်တွေကြားလမ်းလျှောက်သွားပြီးတော့အလင်းရောင်မျိုးစုံကဘာတဲ့ရောက်သွားသလိုဖြစ်အောင်လို့ဖန်တီးပေးထားပါတယ
် I think I've been to almost all of them except for two and it's just spectacular because I like the
Vivid ပွဲတော်လုပ်တဲ့နှစ်နေရာကလွဲပြီးတော့ကျန်တဲ့နေရာအလုံးကိုကျွန်တော်တို့ရောက်ပြီးပါပြီအမှန်ခံပါပဲအမှုပညာကိုဤပညာနဲ့ပေါင်းစပ်ထားတာကိုကျွန်တော်သဘောကျပါတယ်ကျွန်တော်ကပွဲတော်မှာရှင်းပြထားတဲ့စိုင်းဘုတ်တစ်ခုမှကြံလိုက်ဖတ်တော့ကျွန်တော်နဲ့ဘယ်သူမှမလိုက်ချင်ကြဘူးဗျကျွန်တော်ကတော့မီးရောင်တွေမြင်ရတာနဲ့မဟုတ်ပဲနဲ့ဖန်တီးပြတာတဲ့အမှုပညာရဲ့နောက်ခံစစ်ကူးနဲ့ဤပညာကိုသိကျင်သဘောပေါက်ချင်တယ်လေ
အကွာအဝေးငားမိုင်ကျော်နေရာတခြားမီးရောင်စုံတွေနဲ့အလှဆင်အလှပြထားတဲ့ထဲမှာခေတ်ပြိုင်အမှုပညာပြတဲ့ Museum of Contemporary Art အဆောက်အဦကြီးပေါ်မှာဌာနေတိုင်းရင်းသားအမှုပညာရှင် Marie Clark ရဲ့ Aboriginal Art အမှုပညာဖန်တီးပြတာမှုဟာ Australia နိုင်ငံသားတွေအတွက်လည်းဂုဏ်ယူစရာဖြစ်နေပါတယ
် I love the storytelling of
ကျွန်တော်ကတော့ဒီနိုင်ငံအကြောင်းဇလန်းစင်တရုတ်ဖော်ပြတာရောမိလှတွေကိုနောက်ခံတချင်းတန်နဲ့တွဲထားတာကိုပါတိတ်သဘောကျပါတယ်တကယ်ကိုထူးခြားလှပါတယ
်ဩစတြေးလျတိုက်မှာလွန်ခဲ့တဲ့နှစ်ပေါင်း6000ကျော်ရဲကနေထိုင်နေကြတဲ့ဌာနေတိုင်းရင်းသားတွေရဲ့ဂီတတန်တွေကိုမိအောင်တွေနဲ့အတူပေါင်းဆက်ပြသထားတာက Vivid Sydney ပွဲတော်ရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်အခုလိုနိုင်ငံရဲ့သမိုင်းရင်ကျေးမှုတွေကိုနိုင်ငံကသိအောင်လို့နောက်ဆုံးပေါ်နည်းပညာတွေသုံးပြီးတော့မိအလှနဲ့ပြသတဲ့ပွဲတော်ဟာဖြစ်ရင်းကဧည့်သည်တွေကိုပါတကူးတကလာကြည့်အောင်လို့ဆွဲဆောင်ထားနိုင်ပါတယ
် It's amazing. Having a really great time actually. It's very beautiful. Surprised how many
people ရုံးနေရတာမရှိပါဘူး။တကယ်ကိုပြောစရာကြီးပါ။တိတ်လဲလှပါတယ်။လူတွေလည်းအများကြီးပဲ။တကယ်ကိုထူးတဲ့အတွေ့အကြုံတွေရတာပါပဲ။
မဲလ်ဘန်မြို့ကနေဆစ်ဒနီမြို့ကိုလာပြီးတော့မိအလှတွေကိုလာကြည့်သူတယောက်ကတော့သူတို့မြို့မှာလည်းအခုလိုမျိုးထူးခြားတဲ့ပွဲတော်မျိုးကျင်းပစေချင်နေပါတယ
် I just love it we from Melbourne and this is our second time we came last time and
ကျမကတော့ကြိုက်လိုက်တာမပြောပါနဲ့တော့ကျမကမဲလ်ဘန်မြို့ကလာတာပါအခုကဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်တုန်းကလည်းရောက်ပါတယ်။အနုပညာလက်ရာတွေမီးရောင်တွေကိုမြင်ရတာသိတ်အံ့ဩစရာကောင်းပါတယ်။မဲလ်ဘန်းမှာလည်းဒါမျိုးကြီးကျယ်တဲ့ပွဲတော်မျိုးလုပ်ဖို့တောင်းဆိုချင်ပါတယ်။ဩစတြေးလျလူမျိုးတယောက်အနေနဲ့ဂုဏ်ယူစရာကောင်းပါတယ်
။ကမ္ဘာတောင်ဘက်အချမ်းမှာအကြီးကျယ်ဆုံးမီးထွန်းပွဲတော်တစ်ခုဖြစ်တဲ့ Vivid Sydney ပွဲတော်ဟာနိုင်ငံတကာအကောင်းဆုံးပွဲတော်ဆုတွေအကောင်းဆုံးခီးသွွားလုပ်ငန်းမြင့်တင်ရေးဆုတွေကိုရရှိထားတဲ့ပွဲတော်ဖြစ်ပါတယ်။အခု2023ခုနှစ်အတွက်သတင်းသုံးဖက်ကြားကျင်းပနေတဲ့မီးရောင်စုံပွဲတော်မှာဩစတြေးလျနိုင်ငံရဲ့အမခန်းတဘာဝအလှတွေကိုမြို့ပြအလှနဲ့ပေါင်းဆက်ပြီးတော့အစွမ်းကုန်တောက်ပနေအောင်ဤပညာဖန်တီးမှုတွေနဲ့ပြသနေပါတယ်မတူညီတဲ့အလှတရားတွေကိုအလေးထားပြီးကဘာကြီးကိုထိမ့်သိမ်းဆောင်ရှောက်ရမယ်ဆိုတဲ့အတွေးအမြင်ရသွားစေချင်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်ရှင်ကျမစုမြတ်မောင်ပါ
မဆူမြတ်မစီစဉ်တင်ဆက်တဲ့ကဘာတလွားခီးသွာသတင်းပတ်စင်ခဏကိုနားဆင်ချစ်ရှုခဲ့ကြတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းပတ်စင်ခဏတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းပတ်စင်ခဏတွေရေဒီယိုရုပ်သံထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုလည်းဖိတ်ခေါ်ပါတယ်ရှင်။သောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ဘာမီ @voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကအကျိုးဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဥတင်မောင်တန်းကပြောပြမှာဖြစ်ပါတယ
်။အင်ဒိုနီးရှားကိုဦးတည်ပြီးဘင်္ဂလားဒေ့ရှ်ကနေဒီဇင်ဘာ1ရက်နေ့ကထွက်ခွာလာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်180ပါးလေတစ်စင်းပျောက်ဆုံးနေပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာအကြမ်းဖက်ဓာတ်တွေများလာတာကြောင့်ထွက်ပြေးလာခဲ့ကြရတဲ့ရေငွေပိုက်ကလေးတွေကိုဝင်ဆောင်မိခင်တွေနဲ့ကြောက်ရွံ့နေတဲ့ကလေးတွေလေပေါ်မှာပါလာကြတယ်လို့အဲ့ဒီလေပေါ်ကသူတွေကိုလုတ်ခဲ့တဲ့အင်တာဗျူးတွေဗီဒီယိုတွေနဲ့အတန်းတွင်းခဲ့တဲ့ပြောဆိုချက်တွေကိုအခြေခံပြီး AP သတင်းကပြောတာပါလေပေါ်ပါသူတချို့ဟာတပေါင်းများစွာကွဲကွာနေခဲ့ကြတဲ့အိမ်တော်ဘက်နဲ့ပြန်ဆုံနိုင်ဖို့လိုက်ပါလာခဲ့ကြတဲ့သူတွေဖြစ်ကြပါတယ်မိလာတို့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့မိုးခါဆိုင်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံမြောက်ပိုင်းရှိစစ်ဘေးရှောင်စခန်းတွေကယာယီတဲတွေအများပြဆုံးရှုံးခဲ့ရကြောင်းထိခိုက်ခံစားရသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ 1.64 သန်းကူညီကြောင်း8000အရှနိုင်ငံများအသင်းအာဆီယံအင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အာဆီယံရဲ့ကယ်ဆယ်ရေးပစ္စည်းတွေကိုလာမယ့်ဇွန်လ16ရက်ကနေ22ရက်ထိပင်လယ်ရောင်းနဲ့ပို့ဆောင်မှုစီစဉ်ထားတယ်လို့လည်းပြောပါတယ်ကယ်ဆယ်ပစ္စည်းတွေလည်းမအမိုးကနဲ့စက်ကလျာတွေပါဝင်မရှိမဖြစ်တဲ့အစားအစာရိတ်ခါမဟုတ်တဲ့ပစ္စည်းတွေရေးသန်းတဲ့တကွေးတရှိထောက်ပံ့ရေးပစ္စည်းတွေပါဝင်ပါတယ်ယူကရိန်းကရေကာတာပေါက်ကွဲကျိုးပြတ်သွားတဲ့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗိုလိုဒီမားဇယ်လင်စကီကအမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီအစည်းအဝေးကိုအရေးပေါ်ခေါ်ဆိုလိုက်ပါတယ်ယူကရိန်းမြေအကုန်လုံးကနေရုရှားတွေတိုက်ထွက်ရမယ်ဆိုတော့ကိုခါခေါက်ခါရေအားရစစ်ပေးရဆဲကိုဖျက်ဆီးလိုက်တာကကဘာကြီးကိုအတီးပြုတ်ပေးလိုက်တယ်လို့တပ်ပရကပြောကြပါတယ်။2014ခုနှစ်တုန်းကခရိုင်းမီးယားကိုရုရှားကသိမ်းယူခဲ့တာနဲ့ပတ်သက်ပြီးယူကရိန်းကရုရှားကိုဆွတ်ဆူထားတဲ့အမှုကိုနယ်သာလန်နိုင်ငံဒဟိတ်မြို့ကအပြည့်ပြည့်ဆိုင်ရာတရားရုံး ICJ မှာအင်္ဂါနေ့ကစတင်စစ်ဆေးနေပါပြီ
။သတင်းချင်းချုပ်ကိုဥတင်မောင်တန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 ခန်းနေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ line to meter 3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုနားဆင်တဲ့အတွက်လည်းသောတာရှင်နဲ့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program has come to you from the Voice of America, Washington.